Welcome to the Voice of America in Burmese.
mingla nya ja ma shin 2016 khu ni april 28 ye ja da pri ni nya 9 nai ga ni 10 nai ti voa season 2 ko american pi taung su myo do washington dc ga ni dai yai thau lwin pe ni ba bi line do meter 24 25 ne 30 nit do ga ni phan yu na sin nai ma le shin ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်လိုက်ပုံရတဲ့တာလပစ်ဒုံးကြီးဟာတိတ်မကြခင်မှာပဲပြတ်ကျသွားပါတယ်စီးရီးယားနိုင်ငံအာလပိုမြို့မှာဒီကြောင်တိုက်ခိုက်မှုကြောင့် MSF အဖွဲ့ရဲ့စေယုံကိုထိမှန်ပြီးတဦးတည်းသောကလေးဆရာဝန်နဲ့ကလေးသုံးဦးသေဆုံးသွားပါတယ်ရိုဟင်ဂျာလို့ပြောဆိုသုံးနှုန်းတာဟာအမေရိကန်နဲ့နိုင်ငံတကာရဲ့လုံထုံးလုံကြီးတွေရသုံးနှုန်းတာသာဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းတဲ့သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့သတင်းစာမတွေထဲမှာတော့အစိုးရလက်ထက်တက်လာပြီးတဲ့လပိုင်းအတွင်းမှာပဲခေတ်စနစ်နဲ့မလျော်ညီတော့တဲ့ဥပဒေတချို့ဖျက်သိမ်းမှုလွတ်တော်တဲ့စူးစမ်းနေရတဲ့ပတ်သက်လို့ NRI ရဲ့ထိတ်တန့်တာဝန်ရှိသူတူကအခုလိုပြောပါတယ်
။ကျွန်တော်ကနေအရေးပေါ်စီမံချက်အုပ်ပြီဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်ရမှာမဟုတ်ပဲနဲ့ကျွန်တော်ကနေအရေးပေါ်စီမံချက်အုပ်ပြီဆိုတော့ 1915 ကျွန်တော် Emergency Provision Act ကလည်းမလိုဘူ
းမြန်မာနိုင်ငံအတွက်မလိုတော့တဲ့ဥပဒေတွေကိုဖျက်သိမ်းတော့ဒါကိုကြိုဆိုလိုက်တဲ့အကြောင်းတည်းအတူဒီသတင်းပတ်ထဲမိုးသီးကြွေလေပြင်းကြတာတွေကြောင့်ထိခိုက်သေဆုံးမှုအိမ်ပျက်စီးမှုတွေကိုလူကယ်ပြန်ဝင်ကြီးဌာနနဲ့ပရဟိတအဖွဲ့တွေပူးပေါင်းဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်မှာလေမောက်သေဆုံးခဲ့သူတွေကိုရိုဟင်ဂျာလို့သုံးခဲ့တာကြောင့်မြန်မာနိုင်ငံကအမေရိကန်တန်ရုံးရှိမှဒီကနေ့စန္ဒပြခဲ့ကြပါတယ်။ဒီလိုသတင်းဆောင်မတွေကိုနှာစင်ကြရမှာပါ။အခုရေဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တူကကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားကစမ်းသပ်ပစ်လွတ်လိုက်ပုံရတဲ့တာလပစ်ဒုံးကြီးတစ်စင်းဟာပစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါဟာဖြင့်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကြီးပစ်လွတ်စမ်းသပ်မှုဖြစ်ပုံရပါတယ်။မြောက်ကိုရီးယားကပစ်လွတ်တဲ့ဒုံးကြီးမအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောတာပါ။ပျုံယမ်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတစ်ရက်ကိုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပစ်လွတ်စမ်းသပ်တာပါ။မြောက်ကိုရီးယားဟာတာလပစ်မူဆူဒန်ဒုံးကြီးအစ်ကိုစမ်းသပ်ပစ်လွတ်ဖို့ကြိုးစားနေပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကြီးကိုအာရှဒေသနဲ့ပစိဖိတ်သမုဒ္ဒရာတွေကစစ်အခြေစိုက်စခန်းတွေကိုပြစ်ခတ်ဖို့ဒီအသုံးပြုနိုင်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲပြီးနှစ်ပတ်လည်စီးရေးလေ့ကျင့်မှုလုပ်ဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးဖြစ်လို့ဆန်းသက်တာပါ။အဲ့ဒီစီးရေးလေ့ကျင့်မှုတွေကိုရန်စတဲ့လုပ်ရတခုအဖြစ်မြောက်ကိုရီးယားကသတ်မှတ်ထားတာပါ
။စီးရီးယားနိုင်ငံမှာလေကြောင်တိုက်ခိုက်မှုတစ်ခုကြောင့်နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ရဲ့အလက်ပေါ်မြို့မှာဖွင့်ထားတဲ့စေယုံတစ်ခုပျက်စီးပြီးလူ14ယောက်ထဲမှနေသေဆုံးသွားပါတယ်။တေဆုံးသူတွေတဲ့သဘုံတွေထိမ့်ချုပ်ထားတဲ့ဒေသတွေမှာလုတ်ကင်နေတဲ့နောက်ဆုံးတဦးတည်းသောကလေးဆရာဝန်အပါအဝင်ဆရာဝန်2ဦးတေဆုံးပါတယ်။ကြာသာပြင်းနေညာဘက်ကတိုက်ခိုက်မှုမှာကလေးငယ်3ဦးလည်းတေဆုံးသွားတယ်လို့သတင်းတွေကပြောပါတယ်။အလက်ပိုမြို့မှာအကျန်းဖက်ဝါရာဆွဲတိုက်ခိုက်တာတွေတိတိတသားသားဒိုးလာချိန်မှာပဲအခုတိုက်ခိုက်မှုဖြစ်တာပါ။သမရဘာရှာလ်အယ်အာဆတ်ကိုထောက်ခံတဲ့အစိုးရတပ်ဖွဲ့တွေနဲ့အစိုးရကိုဖျောက်ချဖို့ကြိုးစားနေတဲ့သဘုံတပ်ဖွဲ့တွေကြားပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်မှုတွေကြောင့်လူ200နီးပါးတေဆုံးရပြီဖြစ်ပါတယ်။အစိုးရထိန်းချုပ်ထားတဲ့ရက်ွက်တွေကိုသဘုံတွေကဒုံးချီတွေအမြောက်တွေနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့အစိုးရတိုက်လေရင်တွေကလည်းလေကြောင်းကနေပြန်တိုက်ပါတယ်။အခုတိုက်ပွဲတွေကြောင့်အပြစ်ရသဘောတူညီချက်ပြည့်စည်တော့မယ့်အလားအလာဖြစ်နေပြီးရန်လိုတိုက်ခိုက်မှုတွေရက်ဆိုင်ရေးဆိုတဲ့သဘောတူညီချက်ဟာအသက်မဲ့လူနီးဖြစ်နေပြီလို့ကုလသမဂ္ဂအထူးတန်တမန်စတက်ဖန်ဒီမစ္စတူရာကပြောပါတယ
်။အစ္စလာမ်ဆွေးနွေးအရေးစက်ဖွဲ့ကိုတစ္ဆာခံမယ်လို့မကြာသေးခင်ကကြေညာပြုထားတဲ့ဆူမလီယာနိုင်ငံတွင်းကအယ်ရှာဘပ်အဖွဲ့ဝင်တွေဟာမိုဂါဒီရှုမြို့တော်တွေကိုရွှေ့ပြောင်းလာနေတယ်လို့ထောင်လိုင်းရေးဆိုင်ရာဝါရင်သုံးသက်သူတူကပြောလိုက်ပါတယ်။ဂျူဘာလေပိုင်းဒေသထဲမှာအရေးနေလာတာကြောင့်အယ်ရှာဘပ်အဖွဲ့ဝင်တို့ဟာမိုဂါဒီရှုနဲ့ကင်ညာနယ်စပ်အနီးကဒေသတွေကိုထွက်ပြေးလာနေကြတယ်လို့အမျိုးသားထောက်လှမ်းရေးအရာရှိဟောင်းမိုဂါဒီရှုအခြေစိုက်ဆိုမာလီယာ Institute for Security Studies ရဲ့အကြီးအကဲဘူမူဂျီအဗ်ဒူလာဟီအာလီမာဟောက VOA ဆိုမာလီယာဌာနကိုပြောတာပါမိုဂါဒီရှုကိုမျက်စိကျရတဲ့အကြောင်းရင်းကလူတွေကြားမှာလူတွေကဝင်ရောက်ရောနှောနေထိုင်နိုင်တဲ့လူတန်းနဲ့ချီးပြီးတော့နေထိုင်တဲ့မျိုးတွေမျိုးဖြစ်တာကြောင့်ဆိုပြီးလဲဘူမူဂျီမာဟောက်ကပြောပါတယ်ဒီတဲ့ဘက်တွင်မြို့တော်အပြင်မှာအာဖရိကသမဂ္ဂတပ်ဖွဲ့ရဲ့ရင်တန်းကိုပြစ်မှတ်ထားဖောက်ခွဲတက်ခဲ့တာဟာသူတို့လုဆောင်ခဲ့တာလို့ IS အစွန်ရောက်အဖွဲ့ကပြောပါတယ်။ဒါပေမဲ့အာဖရိကသမဂ္ဂတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုးဆက်ကီဘေးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာ IS အစွန်ရောက်အဖွဲ့မရှိနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအခုတိုက်ခိုက်မှုနဲ့ပတ်သက်လို့ El Shabab အဖွဲ့ဘက်ကတော့သူတို့မကြာခဏပြောဘူးလို့မျိုးသူတို့လက်ချက်ဖြစ်တယ်လို့ဒီတခါမပြောပါဘူး။
ရွှေပြောင်းဒုက္ခသည်တွေအပေါ်ကန့်သက်တာတွေတိုးမြင့်လှုံ့ဆောင်လာတာဟာနိုင်ငံတကာဥပဒေအပေါ်ဥရောပရဲ့တန်တိတ်ထံကိုအနှုတ်လက္ခဏာဆောင်တက်ရောက်စေမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဩစတြီးယားအောက်လွှတ်တော်ကိုဒီကနေ့ပြောပါရယ်။ဗ ဗီယက်နမ်မြို့တော်မှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာဩစတြီးယားတနိုင်ငံတည်းကိုထည့်သွင်းဖော်ပြပြီးတော့မစ္စတာဘန်ကပြောဆိုသွားတာတော့မဟုတ်ပါဘူး။နိုင်ငံတကာရဲ့ဥပဒေဥရောပဥပဒေတွေအရစစ်ပွဲတွေလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့တပ်ဖြတ်ခံရမယ့်အရေးတွေကနေထွက်ပြေးလာသူတွေကိုကူညီဖို့ကိုချင်းတရားအရာရောဥပဒေကြောင့်ရပါတာဝန်ရှိတယ်လို့လွှတ်တော်အမတ်တွေကိုမစ္စတာဘန်ကပြောပါတယ်။ရှင်ပြောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးဥပဒေတရားအပေါ်အော်စတြီးယားအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲမစ္စတာဘန်ကအောက်လွှတ်တော်မှအဲ့ဒီလိုပြောသွားတာပါပြည်ရင်းလုံခြုံရေးကိုကာကွယ်ဖို့လိုအပ်တယ်ဆိုရင်နေဆက်မှာနိုင်ငံရေးခလုံးခွင့်ရှောက်ထားလွှာတွေလက်ခံတာကိုရပ်ပစ်ဖို့အာဏာပိုင်တွေကိုလုတ်ပိုင်ခွင့်ပေးထားတဲ့ဥပဒေမူကြမ်းတရားကိုအော်စတြီးယားအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိနေတာပါဒီဥပဒေအစ်စ်အတီးဖြစ်သွားမယ်ဆိုရင်တော့နိုဝင်ဘာလ15ရက်နေ့ကတည်းကနိုင်ငံရေးခလုံးခွင့်ရှောက်ထားသူတွေကိုယာယီခလုံးခွင့်ပေးရမှာဖြစ်ပါတယ
်ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီတွေကနေကြာသပတေးညပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်လူရင်းညာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်ဝန်းများဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိရဲဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcel ကပြောပါတယ်။ပြီးခဲ့တဲ့ April 19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးမှာလှေနှင်းမြုပ်ပြီးတည်ဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုတဲ့ပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်သံတမန်ကြီးကအဲ့လိုပြောသွားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလုံးဝမသုံးဖို့အမျိုးသားရေးတက်ကြွလှုပ်ရှားသူဆိုတဲ့လူတချို့ကရန်ကုန်မြို့အမေရိကန်တိုင်ယုံရှိမှာဆန္ဒပြကန့်ကွက်ကြတာပါသူတို့ဆိုအပြင်မြန်မာနိုင်ငံတွင်တရားမဝင်ဝင်ရောက်နေသူတွေဟာဘင်္ဂလီတွေသာဖြစ်တဲ့အတွက်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထောက်ထားပြီးရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလုံးဝမသုံးဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်မြန်မာနိုင်ငံရဲ့လူဝတ်ချက်တွေကိုအမေရိကန်အစိုးရကနီလန်မျိုးစုံနဲ့အကူအညီပေးနေတဲ့အပေါ်အသိမှတ်ပြုပေမဲ့ရိုဟင်ဂျာကိုမြန်မာနိုင်ငံတွင်နေထိုင်သူအဖြစ်သုံးနှုန်းတဲ့အပေါ်အပြင်းထန်ကန့်ကွက်ကြောင်းပြောကြပါတယ်ဆန္ဒပြသူအယောက်200နီးပါးလောက်ဟာအမေရိကန်တန်ယုံရှိမှတနာရီနီးပါးကြာဆန္ဒပြကြတာပါရိုဟင်ဂျာဆိုတာကိုထပ်ပြီးမသုံးနှုတ်ဖို့တောင်းဆိုထားတဲ့အဖွဲ့ပေးစာတစ်စောင်ကိုလည်းတန်ယုံတာဝန်ရှိသူကနေတဆင့်တန်မတ်စ်စကော့မာဆီယယ်စီကိုပြပို့ခဲ့ပါတယ်ဆန္ဒပြခွင့်တောင်းခံချိန်လုံးကတောင်ဝင်မြို့ဘိုးစိမ်မန်ကွန်းမှာလုပ်ဖို့တာဝန်ရှိသူတွေကခွင့်ပြုထားတာဖြစ်ပေမဲ့အမေရိကန်တန်ယုံတည်ရှိတဲ့ဗဟန်းမြို့တက္ကသိုလ်ရေးဌာနမှလာပြီးဆန္ဒပြကြတာကြောင့်ငြင်းချမ်းစွာစူဝေးခွင့်နဲ့စီတန်းလက်လေခွင့်ဆိုင်ရာဥပဒေပုံမှန်16နဲ့အမှုဖွင့်အရေးယူသွားမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဧပြီလ25ရက်ညနေ4နာရီလောက်တုန်းကတော့လူမျိုးရေးဘာသာရေးခွဲခြားတာကိုစန့်ကျင်တဲ့အနေနဲ့မျက်နှာဖုံးစုလူငယ်15ရောက်ကဆန္ဒပြကြပါသေးတယ်။လူချင်းခွဲခြားမှုချက်ချင်းရက်လူသားတန်းလွတ်လပ်စွာရှင်သန်ခွင့်ရှိသည့်စတဲ့စာရန်တွေကိုကန်ဆောင်ပြီးရန်ကုန်မြို့ကမာရွတ်မြို့နယ်လှေတန်းလမ်းမှာလူငယ်တွေကဆန္ဒပြကြတာပါ။အဲ့ဒီဆန္ဒပြလူငယ်တွေကိုလည်းပုံမှန် 16 နဲ့အမှုဖွင့်ထားပြီးတော့စုံစမ်းနေတယ်လို့ကမာရွတ်ရဲစခန်းကပြောထားပါတယ်။
အီရတ်နိုင်ငံဘက်ဂရက်မြို့တော်ကအယ်ဂျာဇီရာသတင်းဌာနကိုအီရတ်ဆိုရကပိတ်ပစ်လိုက်ပြီးဖြစ်တာကြောင့်အီရတ်နိုင်ငံတွင်းကသတင်းတွေကိုဖော်ပြထုတ်လွှင့်မဲ့သတင်းဌာနနောက်တစ်ခုထပ်နေသွားပါပြီ။အယ်ဂျာဇီရာသတင်းဌာနရဲ့လိုင်စင်ကိုပြန်ရုပ်သိမ်းပြီးသတင်းဌာနကိုလည်းဗုဒ္ဓဟူးနေ့ကစပြီးတစ်နှစ်ပိတ်ပစ်ဖို့အီရတ်ဆက်သွယ်ရေးနဲ့မီဒီယာကော်မရှင်ကဆုံးဖြတ်လိုက်တာပါ။အကြမ်းဖက်ဝါဒနှိမ်နှင်းရေးဆိုင်ရာသတင်းတွေထုတ်လွှင့်ဖော်ပြတာနဲ့ပတ်သက်တဲ့2014ခုနှစ်ကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုအယ်ဂျာဇီရာသတင်းဌာနကဆက်ပြီးချိုးဖောက်နေတာကြောင့်အခုလိုပိတ်ပစ်တာလို့အီရတ်ကော်မရှင်ကဆိုပါတယ်။အယ်ဂျာဇီရာသတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာအီရတ်ကရှီယာလူများစုတွေအပေါ်ရန်လိုပြီး IS အစွန်းရောက်အဖွဲ့နဲ့ကြတော့တိတ်ကိုနီးကပ်လွန်းတယ်လို့အီရတ်အာဏာပိုင်တွေကယူဆထားတာအတော်ကြာပါပြီ။စည်းကမ်းချိုးဖောက်တယ်ဆိုတာကိုအယ်ဂျာဇီရာမီဒီယာကွန်ရဲ့သတင်းဌာနကညှင်းဆိုပြီးသူတို့အနေနဲ့လုပ်ငန်းကျွမ်းကျင်မှုရှိပြီးဘဲမလိုက်တဲ့သတင်းတွေကိုပဲအစဉ်တစိုက်ထုတ်လွှင့်ခဲ့တယ်လို့အခိုင်အမာပြောပါရယ
်အစိုးရမဟုတ်တဲ့ဒီပေါ်အဖွဲ့အစည်းတွေပေါ်စီကံသတ်မှတ်ချက်အစ်စ်တွေချမှတ်ပြီးပတ်ပုံတင်တာနဲ့အဲ့ဒီလိုအဖွဲ့တွေကိုကြီးကျက်တဲ့ကိစ္စတွေကိုအများပြည်သူလူကြုံရေးဆိုင်ရာအာဏာပိုင်တွေရဲ့ထိန်းချုပ်လှုပ်ဆောင်မှုအောက်မှာထည့်သွင်းထားတဲ့အငင်းပွားပွဲဥပဒေတရက်ကိုတရုတ်နိုင်ငံကပြဋ္ဌာန်းလိုက်ပါပြီဥပဒေပါစာသားအပြည့်စုံကိုချက်ချင်းမရသေးပေမဲ့ဥပဒေမှာအခန်း9ခန်းနဲ့ပုံမှန်ပေါင်း54ခုပါတယ်လို့အာဏာပိုင်တွေကပြောပါရယ်ဥပဒေကိုအမျိုးသားပြည်သူ့ကွန်ဂရက်လို့ခေါ်တဲ့တရုတ်လွှတ်တော်ကနေထောက်ခံမဲ့148မဲနဲ့အတီးပြုတ်ပြဋ္ဌာန်းလိုက်တာဖြစ်ပြီးကန့်ကွက်မဲ့တမဲနဲ့ပြက်ကွက်မဲ့တမဲစီးပဲရှိခဲ့ပါတယ်။ဒ ီဥပဒေဟာပြည်ပကဆွေးရမှုတဲ့အဖွဲ့အစည်းတွေလုပ်ငန်းမလုပ်နိုင်အောင်တားဆီးကန့်သတ်ဖို့ရည်ရွယ်တာမဟုတ်ပဲဒီဥပဒေနိုင်ငံမှာရှိတဲ့ပြည်ပအဖွဲ့အစည်းပေါင်း1000နီးပါးအတွက်စီမင်းစည်းကမ်းတွေနဲ့ကြော်လွန်ပြီးမလုပ်ရမှာတွေကိုပိုပြီးရှင်းရှင်းလင်းလင်းရှိစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်ဒီဥပဒေဟာအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြပါတယ်တရုတ်လူအခွင့်အရေးကာကွယ်သူများအဖွဲ့ကဒီဥပဒေဟာပြင်းထန်လွန်တဲ့ဥပဒေဖြစ်တယ်ဆိုပြီးပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုထားတဲ့ထုတ်ပြန်ချက်တစ်ချက်ကိုဥပဒေပြဋ္ဌာန်းပြီးသိမ့်မကြခင်မှာပဲထုတ်ပြန်လိုက်ပါတယ
်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်2016အိုလံပစ်ပွဲတော်အခမ်းအနားတွေနဲ့လေးချင်ရေးတွေမှာတောင်ကိုရီးယားအိုလံပစ်အားကစားသမားတွေအနေနဲ့ချင်းကာကွယ်စည်းပါတဲ့အင်ကြီးလက်ရှိနဲ့ဘောင်းမီရှေးတွေဝတ်ဆင်မယ်လို့တောင်ကိုရီးယားကကြေညာပါတယ်ဒီဝတ်ဆောင်ကတော့ချင်းကနေတဆင့်ပြန့်နှံ့တဲ့ဇီကာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုလူအများစုအတွက်ရောဂါလက္ခဏာသိပ်မသိတာပဲလေကိုဝင်ဆောင်အမျိုးသမီးတွေကူးစက်ခံရရင်တော့အုံနောက်သေးဦးကောင်းသေးကလေးတွေမွေးဖွားလာစေပါတယ်။လိင်ဆက်ဆံမှုကနေတဆင်လဲဇီကာဗိုင်းရပ်စ်ကူးစက်စေနိုင်တယ်ဆိုတာကိုတွေ့ရှိထားတာကြောင့်အားကစားသမားတဦးကူးစက်ခံရမယ်ဆိုရင်ကိုဝင်ဆောင်ထားသူမဟုတ်ရင်တောင်ရောဂါပိုးကိုသေဆောင်လာပြီးအတူနေသူကိုကူးစက်စေနိုင်တာဖြစ်ပါတယ်။
ရုရှားနိုင်ငံရဲ့ဒုံးရင်ပြစ်လွတ်စဉ်အသစ်ဖြစ်တဲ့ Vostochny ကနေပထမဆုံးဒုံးရင်ကိုရုရှားကပြစ်လွတ်လိုက်ပါတယ်။ဤပညာပိုင်းဆိုင်ရာအကြောင်းပြချက်တွေနဲ့တရက်ကြာနှောင့်နှေးပြီးတဲ့နောက်အခုလိုပြစ်လွတ်တာပါ။ဒုံးရင်ပြစ်လွတ်တဲ့နိုင်ငံအရှေ့ဘက်ကိုသမ္မတဗလာဒီမီယာပူတင်သွားပြီးဒုံးရင်ပြစ်လွတ်ပြီးတဲ့နောက်မှာအဲဒီကအလို့သမားတွေကိုချီချူးပြောဆိုသလိုနှောင့်နှေးခဲ့တဲ့အတွက်လည်းစူပါသေးတယ်။မအောင်မြင်တာတွေရှိထားတဲ့ကြားမှာပဲအာကာသဆိုင်ရာစုစုပေါင်းပြစ်လွတ်တဲ့အရေးအတွက်မှာရုရှားဟာကမ္ဘာထိပ်တန်းနိုင်ငံဖြစ်နေစေပဲလို့ဒုံးရင်ပြစ်လွတ်ပြီးတဲ့နောက်မှာလုပ်ပြီးရုပ်မြင့်သံကြားကနေထုတ်လွှင့်တဲ့အစည်းအဝေးမှာမစ္စတာပူတင်ကပြောသွားပါတယ်။ဂျူရူးငယ်၃လုံးကိုတည်သွားတဲ့ Soyuz အာကာသယာဉ်ကိုအဲ့ဒီဒုံးမြန်စခန်းအသစ်ကနေဒီကနေ့မှအာကာသထဲလွှတ်တင်လိုက်တာပါ။ Vostochny အာကာသစခန်းအတွက်နောက်တစ်ဆင့်ကတော့ပိုကြီးတဲ့ဒုံးရင်ဒဇင်းကိုပြစ်လွတ်ဖို့ဖြစ်တယ်လို့ဒီကနေ့ပြစ်လွတ်မှုပြီးတဲ့နောက် Mr. Putin ကပြောပါတယ်။ဒုံးရင်ပြစ်လွတ်ဖို့ပထမတစ်ကြိမ်ကြိုးစားတာကိုမလွတ်ခင်မိနစ်ပိုင်းအတွင်းမှာပဲဖျက်သိမ်းခဲ့တယ်လို့ရုရှားသတင်းမီဒီယာတွေကဗိုလ်ထုနေမှာပြောကြပါတယ်။ရုရှားနိုင်ငံအရှေ့ပြားအမူဝဒေသမှာရှိတဲ့ Vostochny အာကာသစခန်းကိုဆောက်လုပ်တာမှာတောင်နေတာတွေအများပြရှိခဲ့ပြီးဒေါ်လာ6ဘီလီယံအထိအကုန်ကျခံခဲ့ပေမဲ့အဓိကဖြစ်ထွန်းတိုးတက်မှုကြီးတစ်ခုအဖြစ်ရုရှားအစိုးရကဂုဏ်ယူပြောဆိုပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနယ်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တူကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာရီထဲမှာတော့အရင်ဆုံးပြည်သူတွေသိရှိအကြံပေးဖို့ထုတ်ပြန်ထားလိုက်တဲ့ခစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေပြင်ဆင်မဲ့ဥပဒေကြမ်းအကြောင်းကိုပြောပြပေးပါမယ်1950အရေးပေါ်စီမံမှုအဥပဒေနဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရကပြစ်စင်နေပါပြီဒီဥပဒေတွေဟာလက်ရှိဒီမိုကရေစီစနစ်နဲ့လည်းကိုက်ညီမှုမရှိဘဲရုပ်သိမ်းဖို့ပြင်ဆင်နေတဲ့အပေါ်မှာနိုင်ငံရေးခေါင်းဆောင်တီတီကလည်းကြိုးစို့လိုက်ကြပါတယ်ဒီအကြောင်းပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအာနာရှင်အစိုးရအဆက်ဆက်တိုက်ခတ်နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုပ်တစ်ခုသဖွဲအသုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုအဥပဒေနဲ့1985နိုင်ငံတော်အာနောက်ဆက်ဖြစ်စည်းလိုသူများဤဘေးအန္တရာယ်မှာကာကွယ်သည့်ဥပဒေတွေကိုရုပ်သိမ်းဖို့အတွက်ဆိုပြီးတော့သမရဦးထင်ကျော်ရဲ့အစိုးရအသစ်ကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်အဲ့ဒီဥပဒေတွေကိုရုပ်သိမ်းဖို့ဥပဒေကြမ်းတွေကိုအများပြည်သူသိရှိနိုင်အောင်ပြည်ထောင်စုလွတ်တော်ကဒီကနေ့ထုတ်ပြန်ထားပါတယ်ဒီဥပဒေကြမ်းတွေကိုမကြာခင်ရပ်ပိုင်းအတွင်းမှာလည်းလွတ်တော်ကိုတင်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူလွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်က VOA ကိုပြောပါတယ်နိုင်ငံရဲ့လက်ရှိအခြေအနေအရ1950အရေးပေါ်စီမံမှုအဥပဒေဟာမလိုအပ်ဘူးလို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကပြောပါတယ
်1950ခုနှစ်အရေးပေါ်စီမံချက်အဥပဒေဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်ရမှာမဟုတ်ပဲနဲ့right ကျွန်တော်ကတော့ခုနကအရေးပေါ်စီမံချက်အဖွဲ့နဲ့1915ကျွန်တော် emergency provision act ကလည်းမလိုဘူးဘာလို့လဲဆိုတော့သူ့မှာ provision တွေရှိတယ်ဒီနေရာနဲ့ပတ်သက်လို့ emergency ဖြစ်တယ်ဆိုတာကိုသမရကပြင်ညာရမယ်အဲသမရပြင်ညာတဲ့ဆက်မှသာလည်း emergency လုပ်နေတယ်သမရမပြင်ညာတဲ့နေရာတော့အလုံးအေးချမ်းရမယ်ဒီလိုသွားတယ်မူပဲအဲ့ဒါကိုအလုံးတပြီလုံးက emergency ဆိုလုပ်ပြီးတော့ဒီဥပဒေတွေသုံးတာအင်မတန်မှပဲကျွန်တော်ကြမ်းတမ်းလို့နေအင်မတန်မှလူလူလူတွေနဲ့ပတ်သက်လုံးဝမထိခဲ့လို့ရှိတယ်အဲ့တော့အဲ့ဒါကဖြည့်ဆင်းပြန်မယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီကဖြည့်ဆင်းပြန်ကြဝင်းတာတယ်ဖြည့်ဆင်းပြန်
1990ရွေးကောက်ပွဲနောက်ပိုင်းမှာကလေးကလွတ်တော်ခေါ်ယူပြစ်ခတ်ရင်ဒီဥပဒေတွေကိုလုံးဝဖျက်သိမ်းဖို့အတွက် CRPP လို့ခေါ်တဲ့လွတ်တော်ကိုစားပြုကော်မတီကပြင်ဆင်ခဲ့တာတွေရှိခဲ့တယ်လို့လည်းဦးတင်ဦးကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့အစိုးရလက်ထက်အတွင်းမှာလည်းအခုလိုခင့်တဲ့ကန့်ညီမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းဖို့ပြောတာတွေရှိခဲ့ပေမဲ့မဖျက် ာသိမ်းပဲဆက်ရှိနေကြတာဖြစ်ပါတယ်88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကတော့ပြည်သူလူထုကိုဖိနှိပ်ချုပ်ချယ်ပြီးဝန်တော်ဝန်ပိုးဖြစ်စေမဲ့ဥပဒေနဲ့အမိန့်မှန်သမျှကိုပယ်ဖြတ်ပြီးအကာအကွယ်ပေးဖို့ကလွတ်တော်ရတာဝန်ဖြစ်ပြီးလှုပ်ဆောင်နိုင်မယ်လို့လည်းယုံကြည်ကြောင်းဒီဥပဒေတွေကိုရုပ်သိမ်းဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးသူပြောတာကတော့
တိုင်းတော့ကျွန်တော်နိုင်ငံရေးသမားတွေကိုနှိပ်ကွက်ဖို့ရည်ရွယ်ချက်နဲ့အဲဒီခုနပြောတဲ့ကောင်းဝင်ကြီးကြီးတွေပေါ့ဗျာနိုင်ငံတော်လုံခြုံရေးတို့ဆိုတာမျိုးကအစပေါ့အဲလိုမျိုးကဟိုနှိပ်ကွက်ဖို့အကြောင်းပြခဲ့တဲ့ကောင်းစဉ်တွေဖြစ်တယ်ဗျာအခုတကယ်နိုင်ငံရေးလှလပ်ပွင့်ဆိုတဲ့ကောင်းစဉ်တွေပြန်စစ်ဆေးမယ်ဆိုရင်အခုဖြတ်သိမ်းမဲ့ဥပဒေတွေအတွက်တော့နိုင်ငံရေးသမားတွေလှလပ်ပွင့်ကိုအားမခံမယ်လို့ကျွန်တော်တို့ပြောလင့်တာနိုင်ငံရေးကိုပြောရမယ်ဆိုတာနိုင်ငံရေးသမားကြီးပဲမဟုတ်ဘူးဗျအဲနိုင်ငံသားမှန်သမျှကိုလုံခြုံစေချင်တာသူတို့ရဲ့ရာသီရတဲ့အခွင့်အရေးရှိနေတာအဲ့တော့ကျွန်တော်ခုနပြောသလိုပါပဲနိုင်ငံသားတွေကိုမတရားသဖြင့်ပြိမိတ်ဖို့ထားတဲ့ချုပ်ချယ်ဖို့ထားတဲ့ဥပဒေအမိခံတွေကိုဖျက်ပြစ်ရမယ်ပြီးတော့ကာကွယ်စောင့်ရှောက်မယ်လုံခြုံပေးနိုင်တဲ့ဥပဒေတွေကိုထုတ်ပြန်ပေးဖို့ပါပဲ
ဒီဥပဒေတွေဟာဆိုရကသူဟာသူအကာအကွယ်ယူပြီးတော့အများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေတွေဖြစ်တယ်လို့ရှုမြင်ကြောင်းချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းမူဦးဆိုင်ညွန့်လင်ကပြောပါတယ်
အဲ့ဒီရုပ်သိမ်းလိုက်တာတော့ကောင်းတော့ဗျာဘာကြောင့်လဲဆိုတော့ဒီဟာကနှစ်20 30လောက်တော့မကအောင်ဒီကျွန်တော်တို့နိုင်ငံရေးသမားတွေကိုကောင်းဒုက္ခပေးကြတာအဲ့ဒီပုံမှန်ကသူမလို့သူလို့ဒီပုံမှန်ကိုဟိုကသူကအတုံးချပြီးတော့သူကဖမ်းတာစီးတာဒုက္ခပေးတာရေလောက်တာပေါ့အမှန်ကြောက်စရာကောင်းတဲ့ဥပဒေပါဒါအစိုးရတရက်ကိုသူ့ကိုယ်သူကာကွယ်နိုင်အောင်သူလှုပ်ထားတဲ့ဥပဒေဖြစ်နေတယ်။ဒါအများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေဖြစ်နေတယ်။ဒါရုပ်သိမ်းလိုက်တာတော့ကောင်းပါလေဗျ
။1985နိုင်ငံတော်အားနောက်ဆက်ဖြစ်စည်းလိုသူများဤဘေးရန်နေရာမှာကာကွယ်စောင့်ရှောက်သည့်ဥပဒေကိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ကဥတန်ရေးခင်ပါဝင်အလို့သမားဆန္ဒပြမှုတွေနဲ့တခြားဆန္ဒပြမှုတွေကိုနိုင်နင်းဖို့ရည်ရွယ်ပြီးတော့ထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဦးတင်ဦးကပြောပါတယ်။ဒေါန်ဆန်းစုကြည်ဆိုရင်ဒီဥပဒေပုံမှ10ခါခွေးနဲ့နှစ်ပေါင်းများစွာနေအကျေကျုံနဲ့နေခဲ့ရတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေဦးကြည်ဝင်းကတော့ဘာကြောင့်ရုပ်သိမ်းတင်တယ်လဲဆိုတဲ့အပေါ်မှာအခုလိုပြောပါတယ်
။ဘာဖြစ်လို့ရုပ်သိမ်းတယ်လဲဆိုတာဒီမိုကရေစီမဆန်တဲ့ဥပဒေ။ဒါပဲ။နော်။မမေလာတော့တိုင်းတော်သူဒီဥပဒေကိုလက်သုံးပြီးသုံးကြသုံးကအကျေရုပ်လောက်ခဲ့တယ်။အားလုံးပေါင်းစုစုပေါင်း16နှစ်လောက်ကြာသွားတယ်။ဒါတပိုင်းဒါငါရက်ဆွဲနေတဲ့ကိုပဲပထမအချိန်ဒုတိယအချိန်တတိယအချိန်အများဆုံး9နှစ်လို့ဆိုတဲ့။တော့ဥပဒေမှာဆိုတာ9နှစ်လို့ဆိုတဲ့။ဒါပေမဲ့နာဝတာဟာငါမစ်ကျော်6နဲ့2ပါလောက်ချတယ်ဘယ်သူမှလည်းဘာမှမပြောနိုင်ဘူးဟုတ်လားဒီမိုကရေစီမဆာမှု
2003ခုနှစ်တပရင်းတိုက်ခိုက်မှုအပြီးစစ်အစိုးရကဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးကိုနိုင်ငံတော်အားနောက်ဆက်ဖြတ်စည်းလိုသူများ၏ဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေပုံမှန်တွေနဲ့အရေးယူပြီးတော့နေအကျေကျုပ်ချခဲ့တာဖြစ်ပြီးတော့ဒေါန်ဆန်းစုကြည်အပေါ်နောက်ပိုင်းမှာပြစ်ဒဏ်တွေကိုဆက်တိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုမိုးသက်လေပြင်းနဲ့မိုးသီးကြွေကြခဲ့တဲ့ဖြစ်ရပ်ရဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနေရာအတော်များများမှာမိုးသက်လေပြင်းကြရောက်ပြီးမိုးသီးကြွေတာတွေကြောင့်16ရောက်သေဆုံးပြီးအိုးအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးကပြောပါတယ်။ပြည်တွင်းပရာဟိတကူညီပေးရေးအဖွဲ့တွေနဲ့အတူဝန်ကြီးဌာနအနေနဲ့ကူညီကယ်ဆယ်ရေးတွေဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မက်ကင်ဖြူတွေကမေးမြန်းတင်ပြထားပါတယ်ရှင်
။သင်္ကန်းကြောက်ချယ်မြစ်သားเนาะအဲ့ဒီအောင်ကျွန်တော်တို့သွားတယ်။သွားပြီးတော့အဲ့မှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်တယ်။လုပ်ပြီးတဲ့အခါကျတော့မြစ်သားကနေပြီးတော့ကျွန်တော်တို့နေပြီးတော့ရေကြီးတဲ့စီဝေးတစ်ခုရှိလို့ပြန်တယ်ပြန်ပြီးတော့ပြန်ထွက်တယ်ပြန်ထွက်တော့ရှမ်းမြောက်ကိုကျွန်တော်တို့ပြန်ထွက်တယ်အဲ့ဒါကမိုးမိတ်နဲ့မတ်ပိန်းပေါ့နော်။အဲ့ဒီမိုးမိတ်မှာကျွန်တော်တို့အဲ့ဒီကယ်ဆယ်ရေးတွေဆောင်ရွက်တယ်။အဲ့ဒီကမှအပြန်အခုဒီနေ့ကျတော့ကျွန်တော်တို့ရှမ်းတောင်ဘက်ကိုရောက်သွားတယ်ရှမ်းတောင်ရောက်သွားတော့ရွာငန်နဲ့ပင်တရကိုရောက်ခဲ့အဲဒီမှာကျွန်တော်တို့လုတ်ခဲ့ပြီးတော့အခုပြန်လာပြီးနေပြီးတော့
လူအသေးအပြောက်ကောရှိတယ်ကြားပါတယ်ဟိုကြီးနောက်ဒီတချို့ဆိုအိမ်တွေတအိမ်လုံးပြတ်သွားတာတို့ဟိုတစိမ့်တစ်ပိုင်းပြတ်တာတို့ပေါ့နော်အဲ့ဒီခြေနေရော
လူသေးပြောက်ကတော့သခိုင်းတိုင်းမှာ9ဦးမန္တလေးတိုင်းမှာက6ဦးနောက်တစ်ခါရှမ်းပြည်နယ်မှာ3ဦးပြူတာတွေကတချို့အိမ်သေးသေးတွေပဲများတော့အဖြစ်ပြူတာအိမ်ကြီးတွေအိမ်ခန့်တွေဒါမပြူပါဘူးကျိုးတဲ့ကတော်တော်များများဆင်းရဲတော့ချွတ်ရွာတွေမှာအများအားဖြင့်တော့ ตัวเตตาตาบ่เนาะเตตาตาดาดิปิゅลาบ่โหอี้เจ๋ยดิบ่ปิゅบ่จอกินจีผ่องนี้ชิ่นอ่ะแหละตุ๊ดติอายเว้ไล่ไปแล้วเนี่ยอ่ะหน่ำมาไล่ไปแล้วตรุสุรั้นนี่ล่ะดิชื่อเว้ไปแล้วซันซีงาเตตาตุ๊ดดาจอกินจีผ่องนี้ชิ่นอะกูดิเลเว้เนี่ยปะเตตลอดอยู่ตรุสุช้านี่ล่ะตุ๊ยอ่ะเว้จารย์รู้ดิซัวบักก็เลยจารย์รู้ตั่นไหนตลอดดิลุ๊ดดาชื่ออ่ะว่าช้าลุมุพั่วซีดิเลลาบ่
ได้จ้าว่ะโอเคแล้ววิญญาณฐานหน้านี้เนี่ยดิอโซยาเนี่ยดิดาคันปรายดาอภเรยออารมณ์สุบามาแล้วลงจ้าได้สุดแล้วตะบอพ่อไอ้ตะบอญีญิญญ์เนี่ยเว้ยละตะโลผิดแต่คามาดิแลนนี่ติปินนี่ปูจ้าโหลแลนนี่เป็ดเจโหลบ่รู้สวยตลอดผิดติปินจีดิเลยปูเลยไอ้จ้าเนี่ยบ่ลงไปเลยสุดชัดชิ้นลาลงตาอย่างว่าตาจะกองตาจับมารอกุญญีเด้บีตักกุญญีเด้แช่ชิ้นกุญญีเด้ลุมุพั่วชีดากุญญีเด้ชัดชิ้นลาชิ้นน่ะจับมารอดิอายไว้ถั่วละเ
ပြည်သူတွေကိုအသိပညာပေးတာ
ဒီလိုမျိုးအခြေအနေတွေနောက်တစ်ခါဖြစ်လာရင်လည်ဘယ်လိုမျိုးကြိုက်တွယ်သွားနိုင်မလဲဆိုတာမျိုးကိုကြိုတင်ပြင်ဆင်ထားတာမျိုးရှိပါလားရှင့်ရှိတယ်ကျွန်တော်အခုကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနကအဓိကကြိုတင်ပြင်ဆင်တဲ့အပိုင်းတွေလုပ်နေတာပေါ့ဖြစ်ရင်လည်းတတိယအပြည့်အဝအမြန်အမြန်တုံ့ပြန်နိုင်တဲ့နည်းလမ်းတွေကျွန်တော်တို့လုပ်နေတယ်ကြိုတင်ပြင်ဆင်တဲ့အပိုင်းကတော့ကျွန်တ ော့ကျွန်တော်တို့မိုးသီးနဲ့ပတ်သက်ပြီးတော့ဘလို့အနေကိုဘလို့ထားမယ်ပြင်မှာနောက်ဒီကိုရဲ့ပစ္စည်းတွေကိုလည်းအဖုံးကာနဲ့ထားဖို့ဒါစသဖြင့်ငရင်နဲ့ပတ်သက်ပြီးတော့လည်းပြီးခဲ့တဲ့ဘက်ကကျွန်တော်ငရင်လုတ်သွားတာဖြစ်တဲ့ငရင်နဲ့ပတ်သက်ပြီးတော့လည်းပညာပေးတွေကိုလုပ်နေတယ်ဆိုတော့ဖြစ်ရင်တိတိယောက်ယောက်လုပ်ဖို့အပိုင်းကိုလည်းကျွန်တော်တို့ဆောင်ရွက်နေတယ်အဲ့ဒါကတော့ကျွန်တော်တို့က rapid response team ဆိုတာရှိတယ်ကျွန်တော်တို့မှာအလင်းအမြန်တုတ်ပြန်တဲ့အဖွဲ့ကျွန်တော်တို့ဖွဲ့စည်းထားတယ်ဒီအနေတိုင်းနေရာတစ်ဆင့်ဖွဲ့စည်းပြီးတဲ့အခါကျတော့ကျွန်တော်တို့အမြန်တုတ်ပြန်နေတဲ့ဒီလမ်းနေနဲ့ဖြစ်ရင်ချက်ချင်းရောက်သွားအောင်နောက်ပြီးတော့ရှိရင်လည်းကျွန်တော်တို့သတင်းပို့ဖို့ပေါ့ချက်ချင်းသတင်းပို့ဖို့တက်ကိုကျွန်တော် line နေဖွင့်ထားတယ်ကျွန်တော်တို့ချက်ချင်းသတင်းရအောင်ယူရဲ
မခင်ပြထွေးကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမေးမြန်းတင်ပြခဲ့တာပါရှင်အခုဒီကနေ့အမေရိကန်တန်ရုံရှိကစန္ဒပြပွဲအကြောင်းကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်မှာလှေမောက်တည်ဆုံခဲ့ရတဲ့ဒုက္ခသည်တွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကတုံ့နှုံခဲ့တဲ့အပေါ်မကျေနပ်ကြသူတွေဟာဒီကနေ့ရန်ကုန်မြို့ကအမေရိကန်တန်ရုံးရှိမှဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မတ်ကြီးကတော့နိုင်ငံတကာလှုပ်ထုံးလုံနေရအခုလိုတုံ့နှုံရတာဖြစ်တယ်လို့ပြောပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်စစ်တွေကံယူရန်ပင်လယ်ပြင်မှာလှေနစ်မြုပ်တာကြောင့်မွတ်စလင်ဒုက္ခသည်စခန်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အနည်းဆုံးဒုက္ခသည်22ဦးသေဆုံးခဲ့ရတဲ့အပေါ်ရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတုံ့နှုံပြီးကြီးညာချက်ထုတ်ခဲ့တဲ့အပေါ်မကျေနပ်ချသူတွေဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံရှိမှဆန္ဒပြခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့ပုံမှန်လှုပ်ထုံးလုံနည်းနဲ့နိုင်ငံတကာလှုပ်ထုံးလုံနည်းတွေကဘယ်နေရာကလူမှုအဝန်းအဝိုင်းကိုပဲဖြစ်ဖြစ်သူတို့ကိုဘလို့ခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကပြောသွားပါတယ
် And normally when that happens we would call them what they asked to be called. It's not a political decision, it's just a normal practice.
အဲ့ဒီလိုကြုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောဆိုတဲ့အတိုင်းကျွန်တော်တို့ကခေါ်ပါတယ်။ဒါဟာနိုင်ငံရေးအရဆုံးဖြတ်တာမဟုတ်ပဲပုံမှန်လှုပ်ထုံးလုံနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကကိစ္စရပ်တွေကတိတ်ကိုရှုပ်ထွေးပြီးတိတ်ကိုထိလွယ်ရှလွယ်ဖြစ်နေပါတယ်။ကျွန်တော်တို့စိတ်ဝင်စားတာကတနိုင်ငံလုံးရဲ့အောင်မြင်မှုကိုစဉ်းစားတာပါ။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုစိန်ခေါ်မှုတွေရှိပါတယ်။ကျွန်တော်ပြောဘူးသလိုပါပဲ။ကျွန်တော်တို့နိုင်ငံမှာလည်းဒီလိုစိန်ခေါ်မှုတွေရှိပါတယ်
။ဒီပြဿနာကိုအတိအကျဘလို့ဖြေရှင်းရမယ်ဆိုတာအစိုးရဒါမှမဟုတ်လူထုကိုပြောဖို့ကကျွန်တော်တို့နေရာမဟုတ်ဘဲဒါဟာဒီကလူတွေဖြည့်ရှင်းရမှာဖြစ်တယ်လို့တမ်မတ်ကြီးကပြောပါတယ်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးလှေနစ်မြုပ်တေဆုံးခဲ့ရသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံကဖော်ပြပြောဆိုတဲ့အပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်တမ်မတ်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်တယုံကကြီးညာချက်ထုတ်ပြီးသတင်းတပတ်ကျော်မှပြုတ်လုပ်ခဲ့တဲ့အခုဆန္ဒပြပွဲမှာတော့ ဒီဒုက္ခသည်တွေကိုဘင်္ဂလီတွေလို့သာသုံးနှုန်းစီခြင်းပြီးရိုဟင်ဂျာဆိုတာကိုလက်မခံနိုင်ကြတာဖြစ်ပါတယ်။ဒါအပြင်လက်ရှိနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုတာဝန်ယူဖြေရှင်းပေးဖို့ကိုလည်းဆန္ဒပြသူတူဖြစ်တဲ့ကိုကျော်မျိုးသက်ကတောင်းဆိုပါတယ်
။ကိုနိုင်ငံမှာမရှိတဲ့လူမျိုးကိုနိုင်ငံခြားအစိုးရနိုင်ငံခြားတန်ရုံးကမဟုတ်မှန်လှုပ်ကြံပြီးပြောနေတာကိုမြန်မာနိုင်ငံခြားရေးဝန်ကြီးကိုတိုင်ကနေစပြီးတော့ဥဆောင်ပြီးတော့ကန့်ကွက်ပေးပါလို့ပြောချင်ပါတယ်။
အခုဆန္ဒပြပွဲကိုတာမွေမြို့ဗိုလ်စိမ့်မန်ကွင်းမှာလှုပ်ဖို့ခွင့်ပြုချက်ရထားပေမဲ့ဆန္ဒပြသူတွေကအမေရိကန်တန်ယုံရှိကိုတွားရောက်ဆန္ဒပြခဲ့ကြတာကြောင့်ငင်းချမ်းစွာဆူဝေးခွင်းနဲ့စီတန်လှည့်လည်ခွင့်ဆန်ရပုံမှ19နဲ့အမှုဖွင့်အရေးယူသွားမယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။ကရင်ပြည်နယ်တွင်းကခရီးရန်ဖျားချောင်းဝင်းအတွင်လူစုလူဝေးနဲ့ဇေဒီတဆူဝင်းရောက်တိုက်ခဲ့ပြီးနောက်ရန်ကုန်မြို့မှာလူမျိုးရေးဘာသာရေးကိုဆန့်ကျင်တဲ့မျက်နှာဖုံးစွလူတချို့ရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့ပြီး၃ရက်အကြာမှာရိုဟင်ဂျာအုံနှုံးကိုလက်မခံလူသူတွေရဲ့ဆန္ဒပြပွဲပေါ်ပေါက်ခဲ့တာဖြစ်ပါတယ်။မြမအစိုးရဘက်ကတော့တစုံတရာထုတ်ဖော်ပြောဆိုမှုမရှိသေးပါဘူးရှင
်။မတ်တန်ဂီထိုက်စွန်စန်တင်ပြခဲ့တာပါရှင်။အခုပြီးခဲ့တဲ့၄နှစ်အတွင်းပြည်သူအုံစီအကြောင်းအစီရင်ခံစာဘက်ကိုအလှည့်ပေးပါဦးမယ်။2009ခုနှစ်ကနေ2013ခုနှစ်ထိ၄နှစ်အတွင်းအစိုးရအနေနဲ့ပညာရေးကျန်းမာရေးကဏ္ဍတွေအပါအဝင်ပြည်သူတွေရဲ့လူနေမှုအဆင့်တန်းတွေအသုံးစရိတ်တွေအကြောင်းပြန်လည်သုံးသပ်ထားတဲ့ပြည်သူအသုံးစရိတ်ပြန်လည်သုံးသပ်မှုအစီရင်ခံစာတစ်စောင်ကိုစီမံကိန်းနဲ့ဗန်ဒါရေးဌာနနဲ့ကမ္ဘာ့ဘဏ်အုပ်စုတို့ပူးရဲပြီးဒီကနေ့ထုတ်ပြန်ခဲ့ပါတယ်။၄နှစ်တာကာလအတွင်းအစိုးရရဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအသုံးစရိတ်တွေမြင့်တင်နိုင်ခဲ့ပေမဲ့လူနေမှုအဆင့်တန်းမြင့်တင်ဖို့နဲ့လူမှုရေးကဏ္ဍတွေမှာပြည်သူအသုံးစရိတ်တွေကိုတိုးမြင့်သုံးစွဲဖို့ဒီစီရင်ခံစာမှာလေ့လာသုံးသပ်တင်ပြထားပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်။
သမနာဟောင်းဦးသိန်းစိန်ဆိုဝါလက်ထက်မတိုင်ခင်2009ခုနှစ်ကစလို့2013ခုနှစ်အထိ၄နှစ်တာကာလတွေအတွင်းအစိုးရအနေနဲ့ပြည်သူ့ဘဏ္ဍာငွေသုံးစွဲမှုမူဝါဒအနေနဲ့ပတ်သက်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနနဲ့ကမ္ဘာ့ဘဏ်အုပ်စုတို့ပူးတွဲပြီးတော့ဒီကနေ့အစီရင်ခံစာတည့်ရထုတ်ပြန်ခဲ့ပါတယ်။ပြည်သူ့အသုံးစရိတ်ပြန်လည်သုံးသပ်မှုလို့ခေါ်တဲ့ဒီအစီရင်ခံစာမှာပြီးခဲ့တဲ့နှစ်တွေအတွင်းပညာရေး၊ကျန်းမာရေးကဏ္ဍတွေမှာအစိုးရအနေနဲ့အသုံးစရိတ်တိုးမြင့်သုံးစွဲခဲ့တာတွေကိုဖော်ပြထားတာပါ။ဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ရန်ကုန်ယွန်းကွေးရဲ့သတင်းနယ်ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကအခုလိုပြောပါရစေ
။ဒါကျွန်တော်တို့2009ခုနှစ်နဲ့2013ခုနှစ်ကြားထဲမှာဒီပြည်သူ့ဘဏ္ဍာငွေဟိုဘယ်လိုမျိုးခွဲဝေထားတယ်လဲဆိုတဲ့ပုံမှာလေ့လာထားတဲ့ဒီအစီရင်ခံစာဖြစ်ပါတယ်
။ဒီအစီရင်ခံစာမှာလေ့လာသုံးသပ်ထားတဲ့၄နှစ်တာကာလရဲ့အတွင်းအစိုးရအနေနဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအသုံးစရိတ်တိုးမြင့်သုံးစွဲတာတွေတွေ့ရတယ်လို့ကိုကျော်စိုးလင်းကဆက်ပြောပါရစေ။
ဒီကြောင်းလဲမှုတွေလုပ်ပြီးတဲ့အခါကျတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှဒီဇဝရဲ့ budget ကိုပို့ပြီးတော့မှချပေးတယ်ပို့ပြီးတော့မှတုံးလာနိုင်တယ်ပေါ့နော
်ဒါအပြင်ကျန်းမာရေးကဏ္ဍတွေမှာလည်းအစိုးရစီရုံနဲ့စီပင်ကန်းတွေမှာမရှိမဖြစ်လိုအပ်တဲ့စေဝါတွေရရှိလာနိုင်တယ်လို့ကျန်းမာရေးဝန်ဆောင်မှုတချို့ကလည်းကိုဝန်ဆောင်မိခင်တွေနဲ့ရေးပေါ်လူနာတွေအတွက်အခမဲ့ရရှိလာခဲ့တယ်လို့ဆိုပါတယ်ဒီအစီရင်ခံစာမှာပြီးခဲ့တဲ့နှစ်တွေအတွင်းပြည်ထောင်စုအစိုးရအနေနဲ့အသုံးစရိတ်တွေကိုပညာရေးကျန်းမာရေးကဏ္ဍတွေမှာဘလို့သုံးစွဲခဲ့တယ်လဲဆိုတာတွေအပါအဝင်တိုင်းဒေသကြီးအစိုးရတွေကိုအသုံးစရိတ်ဘလို့ခွဲဝေသုံးစွဲခဲ့ရတယ်နဲ့ပတ်သက်လို့အဓိကမိမောင်းထုတ်ပြထားတာဖြစ်တယ်လို့ကိုကျော်စိုးလင်းကဆက်ပြောပါတယ
် budget system ကဘလို့ပုံစံရှိနေတယ်ဘလို့ပို့ပြီးတော့မှကောင်းဆောင်ရွက်သွားလို့ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့မှအကြံပြုချက်တွေကိုဒီချိန်မှာပြောထားတာဖြစ်ပါ
တယ်မြန်မာနိုင်ငံမှာပြည်သူတွေရဲ့လူနေမှုအဆင့်တန်းတွေကိုမြင့်တင်ဖို့နဲ့ပပောင်းဆောင်ကတိုးတက်မှုတွေကိုဖော်ဆောင်နိုင်ဖို့လူမှုရေးကဏ္ဍတွေမှာပြည်သူအသုံးစရိတ်တွေကိုထိထိရောက်ရောက်တိုးမြင့်သုံးစွဲဖို့အပါအဝင်ပြည်ထောင်စုအစိုးရရဲ့အသုံးစရိတ်တွေကိုပြန်လည်ဦးစားပေးတတ်မှတ်မှုတွေလှုပ်ဆောင်နိုင်ဖို့ဒီအစီရင်ခံစာမှာလေ့လာသုံးသပ်ထားတာပါ2009ခုနှစ်နဲ့2014ခုနှစ်တွေအတွင်းမြန်မာနိုင်ငံရဲ့ GDP ဟာ600ခန့်နှုန်းကနေ17ရာခိုင်နှုန်းအထိမြတ်ပြလာခဲ့သလိုကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းပြည်သူ့ကျန်းမာရေးလုပ်ငန်းတွေအတွက်အသုံးစရိတ်ကိုစားကမြင့်တက်ခဲ့ပါတယ်။ပြည်သူ့အသုံးစရိတ်ပြန်လည်သုံးသပ်ချက်ဆိုတဲ့ဒီအစီရင်ခံစာမှာမြန်မာနိုင်ငံရဲ့ budget ရေးဆွဲရာမှာပွင့်လင်းမြင်သာဖို့ရှိဖို့နဲ့ထိရောက်တဲ့မူဝါဒပိုင်းဆိုင်ရာဆွေးနွေးမှုတွေဖြစ်ပေါ်လာဖို့အထောက်အကူပြုနိုင်မှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ်။ကမ္ဘာ့ဘဏ်အနေနဲ့စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေအပါအဝင်တခြားကဏ္ဍတွေမှာပြည်သူအသုံးစရိတ်သုံးစွဲမှုအခြေအနေတွေနဲ့ပတ်သက်လို့နောက်ပိုင်းမှာအစီရင်ခံစာတွေထုတ်ပြန်သွားဖို့ရှိပါတယ်ခင်ဗျာ
ကိုထက်အောင်ပြပြသွားတာပါရှင် VOA America အတန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့အရင်ဆုံးနှာခေါင်းနဲ့လက်ချောင်းယောဂအကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍဝါရဖြတ်မှုတွေများလွန်းခဲ့တဲ့နှစ်ပေါင်း90အကြောင်းမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့အစိုးရရဲ့ရပ်ပေါင်းတရာစီမံကိန်းချမှတ်ဆောင်ရွက်နေတဲ့အချိန်မွန်ပြည်နယ်မှာဘာတွေဆောင်ရွက်ပေးဖို့ရှိပါသလဲ။
ကျတဲ့အစီအမံငယ်ဆိုတာတော့ရက်သစ်ပြီးလေကျွန်တော်ရက်စရာပြန်မလုပ်ပေးနိုင်တဲ့ဟာတွေလုပ်ပေးဖို့အဲဒီအစီအမံငယ်လေးပါတယ်ကျွန်တော်မျိုးမှာကျွန်တော်ကပေါ့ပွင့်လုပ်ပေးလို့ရတဲ့ဟာဆိုရင်
မွန်ပြည်နယ်အစိုးရအဖွဲ့လျှက်စစ်နယ်စက်မှုဝန်ကြီးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းအစုံလင်ကိုလည်းနားဆင်ကြားရပါမယ်။အခုအရင်ဆုံးစက်မှတ်ရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့တကြံအပီးအဖြစ်များတဲ့နှာခေါင်းနဲ့လေကြောင်းရောဂါတွေအကြောင်းကိုတင်ပြပေးထားပါတယ်။တကြံအပီးမှာထိတ်ခတ်နာအာဒီရောင်နာနဲ့အတန်အိုးရောင်တာတွေအဖြစ်များလေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။တကြံပြီးအဖြစ်များတဲ့ဒီနှာခေါင်းနဲ့လေကြောင်းရောဂါတွေဘာကြောင့်ဖြစ်ရပြီးဘယ်လိုသိနိုင်ကာကွယ်နိုင်ပါသလဲ။ဒီအကြောင်းနားနှာခေါင်းလေကြောင်းအထူးကုနဲ့စိတ်တက္ကသိုလ်1နားနှာခေါင်းလေကြောင်းဌာနအငိမ့်စားဌာနမှူးပတ်မောက်ခဒေါက်တာတိန်ထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปามกะดร.ติ้งทุกครับเนี่ยเราดีตะจันกาลาอภิมาบ่เนาะดีหน้าหน้าข้างเลเจ้าเนี่ยปัดตะพี่รอผิดแต่เจ้านี่เราปีแรกตะบักก็เปาะแก่คามาหน้าเจ้าของเราอีกก็เปาะผิดแก่จ้ะเลยบ่อะคูรอเสียดีหน้าข้างเนี่ยอากาวโหเสร็จพี่รอเปาะอย่างเสียအဲ့တော့ဘလူယောဂာတွေကဒီနှာခေါင်းနဲ့အာခေါင်းနဲ့ပတ်သက်ပြီးတော့ဖြစ်တာများလဲဆိုရင်လေဆရာ
နှာခေါင်းနဲ့ပတ်သက်ပြီးတော့လေအများအပြစ်တော့နှာခေါင်းကအရှိမကာဘဖြစ်တဲ့ကြောင့်မလို့နှာခေါင်းကဒါလိုက်ကြည့်တာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေထိလိုက်ဆိုလို့ရှိရင်အာအင်းကိုခန္ဓာကုကအာနေတဲ့ခြင်းဆိုလို့ရှိရင်ကျွန်တော်ငကိုကလေဆိုင်လူဆက်ပြစ်ဆိုနှာခေါင်းဘေးရလေးအိတ်လေဂျုံတက်တဲ့လူဆိုရင်အဲ့လိုကြံပြီးတဲ့ခါကျတော့ရှင်ဆက်နေဆက်နေဖြစ်တတ်ပါတယ
်ထိတ်ကန်တာလို့ခေါ်လားဆရာ
နှာခေါင်းပြီးလေးအိတ်ရောင်တာပါဟုတ်တော့တယ်ထိတ်ကန်တာလို့ခေါ်ကြတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆက်ပြပါဆရာအဲ့ဒီအကြောင်းလေ
းအဲ့ဒီရဲ့ဟိုလက္ခဏာတွေကတော့နှာခေါင်းပိတ်တယ်တစ်ခါလေးကျတော့ရှင်နှာရည်ချက်တယ်တစ်ခါလေးကျတော့ရှင်နှာခေါင်းဘေးရလေးအိတ်နေရာပေါ့နော်မျက်နှာညာဘက်သို့မဟုတ်ဘယ်ဘက်မျက်လုံးအောက်ကလေရောင်ရည်နဲ့ရောင်တယ်မရောင်လို့ရှင်လည်းကိုက်လာတယ်တစ်ခါကျရင်မျက်လုံးအပေါ်မှာ fender sinus ဆိုတာရှိတယ်အဲ့ fresh ရဲ့ရောင်တော့ရှိတယ်မျိုးလုံးပေါ်ကိုက်တယ်။ဒါကြောင့်ရောင်နဲ့ sinus ပေါ်မူတည်ပြီးတော့ခေါင်းကိုက်တာလေနေရာပြောင်းပါတယ်။ဒါကြောင့်မဟုတ်နှာခေါင်းပိတ်တယ်၊နှာရည်ကျတယ်၊ဖျားတယ်၊ခေါင်းကိုက်တယ်ဆိုလို့ရှိရင်တော့ဒါကအိတ်ကနာသို့မဟုတ်ရှင်နှာခေါင်းပိတ်ရလေရောင်တယ်လို့သဘောပေါက်အောင်ပါပါ။ဟု
တ်ကဲ့ဆရာ
။ဒါကြောင့်ရှိရင်တော့တက်ကြောနဲ့ဆရာနဲ့ပြပြီးတော့အဲ့ဒါကကျွန်တော်တို့ x-ray ဓာတ်မှရိုက်ကြည့်ရပါတယ်။ဓာတ်မှရိုက်ကြည့်တော့မှနှာခေါင်းပိတ်ရလေရောင်လားမရောင်လားသိရပါတယ
်ဟုတ်ကဲ့ဆရာ
တချို့ကျတော့ဟုတ်ကဲ့တချို့ကျတော့ CT ဓာတ်မှန်တွေရိုက်ကြပါတယ်အဲ့ဒါတော့မှနှာခေါင်းဘေးရလေဘေးလေအိတ်ကညာဘက်လားဘေးဘက်လားနောက်တစ်ခုအရှိလေလားနောက်လေလားအဲ့လိုမျိုးလေအိတ်ရဲ့နေရာပေါ့နော် location ခေါင်းသိလိုက်ပါတယ်အဲ့တော့မှကျွန်တော် treatment ပေးလို့ရတယ်အများအပြစ်တော့ treatment မှာနှာခေါင်းပိတ်တဲ့ကြောင်နှာခေါင်းပွင့်နေစေကျွန်တော်ပထမသုံးပါတယ်တစ်ရက်နှစ်ရက်ပေါ့နော်နှာခေါင်းပွင့်တဲ့စီသုံးတဲ့တပြိုင်နဲ့အကိုက်ခဲပြောက်စီသုံးတယ်နောက်တစ်ခါအန်တီဘိုက်တစ်တွေအန်တီဘိုက်တစ်ပေးပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဆရာဒီ
အရေးကြီးတယ်အမြင်လောက်ရဟုတ်ကဲ့
ဟုတ်ကဲ့အန်တီဘိုက်တစ်စာဆရာခုနကဒီနားအတွက်ကနှာခေါင်းအတွက်ကဆရာဘာအမျိုးအစားသုံးရမလဲဆရာ
အဲကျွန်တော်တို့အဲနားနှာခေါင်းမှာတော့အများဆုံးကအမောက်ဆစလင်ကတော့အများဆုံးသုံးပါတယ
်ဟုတ်ကဲ့ဆရာဒီထိတ်ကနာအပြင်ပေါ့ဆရာနော်နောက်ထပ်ကြံပြီးမှဖြစ်လေးရှိတာစိုးရင်ရတာရှိသလားဆရာ
အားကောင်းပေါ့နော် အကောင်နဲ့အာဒီရောက်တာပေါ့မြားပြစ်တော့အာဒီကလည်းတခါလေကြလို့ရှိရင်ဘယ်လိုအခြေမျိုးမှာအပူနဲ့အေးမမြတာဖြစ်ပြီးဒါမှမဟုတ်အဲ့ဒီမှာရေခဲရေတို့နော်ခုနချိုးရေတောက်တာများရင်အာဒီကျောင်းလေးရှိရပြပြန်ကြောင်တတ်ပါလေအဲ့ဒါလက္ခဏာကတော့ရေကြောင်းနာလေဖြားလေအဆန်းစားလို့မရဘူးတခါကျရင်လေပင်မှလေအကျိတ်လေးပေါ်တတ်တယ်မီးရောအောင်ပါလေအဲ့အကျိတ်လေးစမ်းကြည့်လို့ရှိရင်နာတတ်ပါ
နော်ဘာသာဟာကြည့်လို့ရှိရင်တော့အာဒီရေပြီးတော့လေပြည်ဆက်လေးတွေတွေ့ရတယ်ဟုတ်ကဲ့ဆရာနောက်ထပ်ရောအာဒီရောက်လို့ရှိရင်ဟုတ်ကဲ့အမြန်ဆုံးကတော့ကုသတာတော့ကြီးကြီးပါတယ်မဟုတ်ဆိုရှင်ဖြားတဲ့ဟာကအနာတရှိအာဒီရောက်မှဖြစ်သွားတတ်ပါတယ်များပြီးတော့ကျွန်တော်တို့ကအဲ့ဒီမှာလဲအန်တီဘိုင်းတစ်စ်တုံးပါတယ်နောက်တစ်ခါပိန်ကီလာလေပါရာစီတမောလို့ပေါ့တုံးပါတယ်ဟုတ်ကဲ့အခက်အခ
ောင်းတာပါလေ။နော်အမှန်သူတို့ပြည့်ကျွန်တော်တို့ဒီလိုမျိုးနေမှုတဲ့တွားပြီးတော့ပြန်လာအေးပြန်ပြီးလို့ရှိရင်အတန်အိုးအရောင်းသွားတယ်။အဲ့ဒီခါကျရင်တော့လက္ခဏာအနေနဲ့တော့အတန်ဝင်နေလေချောင်းလာတယ်။အသက်ရှူတာလည်းကျက်လာတယ်။အစာမျိုးရှိနေနာလာတယ်။သူကတော့အတန်အိုးကတော့အကျိတ်တွေတော့မပေါ်ဘူး။ခုနကပြောလို့အာလီရောင်မျိုးအဖျားတွေပဲအများကြီးမတက်ဘူး။အဲ့အတန်ဝင်တာကတော့အဓိကပေါ့နော်အတန်ဝင်လာရဲ့အချွဲတွေထားပါလေပြုံပါလေအချွဲတွေရှိလား
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလည်းဒီလက္ခဏာလေးပေါ်လာရင်အမြန်ဆုံးဆေးရုံဆေးခံပြဖို့တ
ော့အမြန်ဆုံးဟုတ်ကဲ့ဟုတ်တယ်အမြန်ဆုံးပူတာပေါ့အထူးသဖြင့်တော့လေချောင်းနဲ့အတန်အိုးကိုကြည့်ပွားမှန်ပြောင်းလိုပါလေလိုပါတယ်အတန်အိုးရောင်လားမရောင်လားသိချင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ချိတွေ့တာတို့အချိုရေတွေနဲ့ဟာကြုံရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလူးကာကွယ်တွေလုပ်တင်လဲဆရာကြီးဒီထိတ်ကက်နာကနေကျွန်တော်တို့စပြောအောင်ဆရာကြီးเนา
ะထိတ်ကက်နာတို့ကတော့ခဏခဏနှာစည်းတတ်တဲ့လူဆိုလို့ရှိရင်တော့အေးမမိဘူးပါပဲဒါမှမဟုတ်ရှင်သူတို့နဲ့မတည့်တဲ့ပတ်ဝန်းကျင်ကိုအများအားဖြင့်ယူဆိုင်ပြီးတော့ရှောင်တင်ပါတယ်တချို့ကဟိုအေးမိတာရွယ်မဟုတ်အေးကနေအပူခတ်လို့ရှိရင်လည်းဖြစ်တတ်တယ်ပူရင်းနေဖြစ်တတ်တယ်အဲ့နှာခေါင်းကကြောင်တတ်တယ်နှာခေါင်းရောင်လို့ရှိရင်ကျွန်တော်ပြောရဲနှာခေါင်းပြည့်ရလေးပါလိုက်ရောင်တက်တော့တယ်။ဒါကြောင့်မလို့ထိတ်ကနာဖြစ်ပြီးတဲ့လူဆိုလို့ရှိရင်အပူရေးမျှအောင်နေဖို့လိုပါတယ်။မတည့်ရပတ်ဝန်းကျင်ရှောင်ဖို့လိုပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့ဒီအာသီးနဲ့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ရော
။အတန်အိုးနဲ့အာသီးကြတော့ကျွန်တော်အာသီးကရောင်တဲ့လူဆိုရှင်သူတို့ဟိုကျွန်တော်အမြဲပြောတာကမတည့်တဲ့စာပေါ့။တချို့ကရေခဲစားရင်ရောင်တယ်၊ရေခဲမို့စားရင်ရောင်တယ်၊ကောင်းကျင်းစားရင်ရောင်တယ်၊စီကြောမို့စားရင်ရောင်တယ်ဆိုတော့ဒီအာဒီမဲ့ဟိုကိုဘလိုပွင့်ကျမှာမဟုတ်မတည့်ဘူးရောင်တက်အဲ့ဒါမျိုးကိုမှတ်ထားပြီးတော့ရှောင်နေပါလေနောက်တစ်ခုကစားစားပြီးတိုင်းမှာအများကြီးထားရင်ပြုတ်ကျင်းပေါ့နော်အာကောင်တွန့်ရှင်ထားဖို့လိုရတယ်နောက်တစ်ခုကတော့တိတ်ပြီးတော့ပြင်ပပမမေအဲ့လိုမျိုးနေရာမျိုးတော့ပေါ့ညအေးတက်တာတို့အလုံးများတာတို့အဲ့ဒါဆိုရှင်ကိုမတည့်တဲ့ကိုယ်ကရေခဲကြီးတို့နော်အဲ့လိုမျိုးပွင့်ကျင်းတော်မိတာမျိုးအဲ့လိုမဖြစ်အောင်ပြီးထားအောင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကတော့ဒီအတန်အိုးရောင်တဲ့ကိစ္စပေါ့နော်အဲ့ဒါရောဘယ်လိုခါခွန်းနေလဲဆရာ
လေကျောင်းအတန်အိုးကိုယူဆရမှာတော့အထူးသဖြင့်အတန်အိုးကိုအထူးကြည့်တဲ့ကျောင်းဆရာမတွေစကားကိုမဲပြောနေရတဲ့လူပေါ့နော်အဲ့လိုမျိုးလူတွေကဒီအတန်အိုးကိုစမ်းဖို့ရည်ကြည်ပါတယ်လေကျောင်းလူပြွန်လေးအဲ့ဟာချွဲနေတယ်မထဖို့ရည်ကြည်ပါတယ်ဒါကတော့အဲ့ပေါ်ဝင်ချင်းရှူတဲ့လေထဲမှာငါကလည်းချွဲထားတယ်အမုံတွေပဲပါဖို့တချို့ကဖုံမှုပေါ့နော်တချို့ကအိမ်မှာတော့တချို့အဲကောင်းနဲ့မတည့်တယ်အဲ့ဒါလည်းရှောင်နေမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာတာပရင်းနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။အာနာရှင်စနစ်အနှစ်90ကြီးဆိုးစင်မှာဝါရဖြန့်နာတွေများလွန်းတဲ့အတွက်အဖြစ်မှန်ကိုမေ့ကုန်ကြတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါလိမ့်ရှင်။
ဒီအနာကျင်စနစ်ကြီးစိုးခြင်းကစပြီးဝါရက်ဖြန့်နိုင်ငံရေးခေတ်စားတာမှုအနည်း90ကျော်လာပြီဖြစ်ပါတယ်အစိုးရကိုယ်တိုင်အပြောတစ်မျိုးအလုပ်တစ်မျိုးလုပ်တာဝါရက်ဖြန့်နိုင်ငံရေးပါပြည်သူကိုအယုံသွင်းဖို့ဝါရက်ဖြန့်စင်စရေးလုပ်ပြီးအနာကျင်စနစ်တည်ဆောက်ပါတယ်ဒါပေမဲ့အနည်း90ကျော်တဲ့အခါမှာဝါရက်ဖြန့်နဲ့လှုပ်ရှားကိုအဟုတ်မှတ်ပြီးယုံကြည်သူတွေများလာပါတယ် ရွေးကောက်တင်မြောက်ထားတဲ့ဥနုအစိုးရကိုစစ်တပ်ကဖျောက်ချပြီးအနာသိမ့်နဲ့မလ၂ရက်နေ့ကိုတောင်သူနယ်သမားနေလို့တတ်မှတ်ပြီးနေကြီးရဲ့ကြီးအဖြစ်အခမ်းအနားကျင်းပလေရှိပါတယ်။ဗိုလ်ချုပ်ဟောင်းတပ္ပရာဦးသိန်းစိန်ကလည်းသမိုင်းဝင်နေတူးရဲမြတ်ကြီးဆိုပြီးလွန်ခဲ့တဲ့မလ၂ရက်နေ့ကတဝန်လွှာပို့ပါတယ်။ဟုတ်ပါတယ်။စစ်အာဏာရှင်ခေတ်မှာကြီးပွားချမ်းသာသွားကြတဲ့စစ်ဘူလူဒန်းစားအတွက်ကတော့နေတူးရဲမြတ်ပါပဲ။စစ်တပ်ကြီးစိုးတဲ့ခေတ်မှာနှစ်ဆင်နှစ်တိုင်းတောင်သူလယ်သမားတွေကျင်းပပြီးမဲ့တောင်သူလယ်သမားတွေဟာအနည်း90အတွင်းပိုပြီးဆင်းရဲလာကြပါတယ်။ဒေါ်စားစုကြည်ခေါင်းဆောင်တဲ့အယတအစိုးရဟာစစ်အုပ်စုရဲ့ဝါရပြနိုင်ငံကြီးဝဲကရက်ကထွက်နိုင်ဖို့လိုပါတယ်။တတိမမူဂူမင်းဆိုတာမျိုးဖြစ်တတ်ပါတယ်
။စစ်အုပ်စုကြီးစိုးစဉ်မှာစစ်တပ်ရဲ့ဝါရပြချက်ကသာအမှန်တရားလို့ဖြစ်နေပါတယ်။ကြဘိုးကိုလေးဖြစ်အောင်ပုံကြီးချဲမှုနဲ့လေညာဝါရပြမှုကိုအစိုးရမီဒီယာမှာတွေ့နိုင်ပါတယ်နှစ်ပေါင်းများစွာကြာညောင်းလာတဲ့အခါစစ်အစိုးရဝါဒဖြန့်ချက်ကိုစစ်ဘိုလ်တွေကိုယ်တိုင်အမှန်တရားဖြစ်ယုံကြည်လာကြပါတယ်ဒါကိုစိတ်ပညာမှာ auto suggestion လို့ခေါ်ပါတယ်ပြင်သစ်စိတ်ပညာရှင် email ကိုတွေ့ရှိတဲ့နေဖြစ်ပါတယ်လေယာမျိုးကိုထင်သလိုသိမ်းယူတဲ့စစ်ဘိုလ်ကမလ၂ရက်နေ့ကိုတောင်သူလယ်သမားနေအဖြစ်အမုန်းတင်ဝါဒဖြန့်ပြီးတောင်သူလယ်သမားအကျိုးတည်ဖို့ဟန်ပြနေပါတယ်ဆီယာနာရှင်ခေရဲ့ဝါဒဖြန့်တလေကိုအရသာအစိုးရရှောင်နိုင်ဖို့လိုပါတယ်ရှစ်လေးလုံးအရေးတော်ပုံကိုနေကြီးရက်ကြီးအဖြစ်တရားဝင်အတိအမှတ်ပြုဖို့လိုနေပါတယ
်မလ29ရက်နေ့ကိုတတ်မတော်နေ့သို့မဟုတ်တော်လိုင်းရက်နေ့အဖြစ်နှစ်စဉ်ကျင်းပလာတာ52ကြိမ်ရှိပါပြီအင်္ဂလိပ်နဲ့အမေရိကန်တပ်ရဲ့တံပြန်ထိုးစစ်ကြောင့်ဆစ်ရှုံးပြီးဆုတ်ခွာနေတဲ့ဂျပန်စစ်တပ်ကိုလက်အောက်ခံဗမာတပ်ဖွဲ့ကစတင်ပုံကန်တဲ့နေ့ကိုဝါရပြန်တာဖြစ်ပါတယ်သမိုင်းကိုအသေးအချာမလေ့လာရင်ဗမာတပ်ကတော်လန်လို့ဂျပန်စစ်ရှုံးပြီးလွတ်လပ်ရေးရတယ်လို့လူထင်အောင်ထင်မှားဖြစ်တတ်ပါတယ်ဒုတိယကဘာစစ်အစောပိုင်းမှာဗမာတပ်ဖွဲ့ဟာဂျပန်နဲ့လက်တွဲပြီးအင်္ဂလိပ်ကိုတိုက်ပါတယ်နောက်ပိုင်းအင်္ဂလိပ်ကစစ်နိုင်တဲ့အခါမှာအင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုပြန်တိုက်ပါတယ်ဗမာတပ်ဖွဲ့ဟာအဖြစ်ကအနေနဲ့ပါဝင်တာဖြစ်လို့စစ်ပြီးတဲ့အခါမှာအင်္ဂလိပ်တပ်အောက်ကိုရောက်သွားပါတယ်ဗမာစစ်တပ်မရှိလေအိန္ဒိယနိုင်ငံလွတ်လပ်ရေးရတယ်လို့ဗမာလည်းရမှာတည်ကြပါတယ
်တော်လန်ရင်းနဲ့တပ်မတော်ရဲ့အခမ်းကဏ္ဍကိုပုံကြီးချဲ့ပြီးဝါရဖြန့်တာနှစ်ပေါင်းကြာတဲ့အခါမှာတိုင်းရင်းသားတွေကတော့ဖက်စစ်တော်လန်ရေးမှာမပါတယ်လို့ဖြစ်နေပါတယ်တကယ်တော့ဗမာစစ်တပ်ဂျပန်ဖက်စစ်နဲ့လက်တွဲနေစဉ်ကတည်းကဖက်စစ်ကိုတိုက်ခိုက်တာကရင်နဲ့ချင်းမျိုးသားတွေပါအင်္ဂလိပ်ဗိုလ်မူစီဂရင်ကောင်းဆောင်တဲ့ကရင်ပြောက်ကြားတပ်ဖွဲ့ကဂျပန်တပ်ကိုပထမဆုံးတော်လန်ပါတယ်1942စောင်းဦးရာသီကလေးမျိုးကိုဂျပန်သိမ်းပိုက်ထားစဉ်မှာကင်းလှည့်တဲ့ဂျပန်စစ်သားကိုချင်းပြည်သူစစ်ကစတင်တိုက်ခိုက်ချိန်ကစပြီးဖက်စစ်တော်လှန်ရေးစတယ်လို့ပြောနိုင်ပါတယ်1942ဒီဇင်ဘာ23ရက်မှာဂျပန်တပ်ဖွဲ့ကိုချင်းပြည်သူစစ်ကလျှက်တစ်ပြက်ဝင်တိုက်လို့ဂျပန်12ဦးကြာဆုံးတာကို26ရက်နေ့မှာ BBC အင်္ဂလိပ်သတင်းကကြေညာပါတယ
်စစ်ပြီးတဲ့အခါမှာဗမာတပ်ကိုပုံမှန်စစ်မှုထမ်းတပ်အဖြစ်ဖွဲ့စည်းဖို့အင်္ဂလိပ်နဲ့မြန်မာခေါင်းဆောင်တွေ1945စက်တင်ဘာ9ရက်နေ့ကအိန္ဒိယပြည်ကန်ဒီမြို့မှာသဘောတူကြပါတယ်။တိုင်ရင်း9ရင်အရာရှိ168ယောက်နဲ့တပ်သား2500ရှိတဲ့ဗမာတပ်မတော်ကိုအင်္ဂလိပ်စစ်ဗိုလ်တွေကကြီးကြပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းစစ်တပ်ကထွက်ပြီးနိုင်ငံရေးဆက်လုပ်လို့အင်္ဂလိပ်အစိုးရနဲ့ဆွေးဆက်ဆွေးနွေးပြီးလွတ်လပ်ရေးရယူနိုင်ခဲ့ပါတယ်။နိုင်ငံရေးမလုပ်ချင်သူတွေအင်္ဂလိပ်ဗိုလ်ချုပ်အောက်မှာစစ်မှုထမ်းကြတာလွတ်လပ်ရေးရတဲ့အတိပါပဲ။ဒါကြောင့်စစ်ပီးခေတ်လွတ်လပ်ရေးလှုပ်ရှားမှုမှာဗမာတပ်မတော်မပါဘူးဆိုတာကိုနောင်လာနောက်သားပြည်သူပြည်သားတွေနားလည်ဖို့လိုပါတယ်။ဗမာတပ်မတော်ဟာတိုင်းရင်းသားအားလုံးကိုကိုယ်စားပြုတဲ့အမျိုးသားတပ်မတော်သာဖြစ်ရမယ်။လူတစ်မျိုးသုံးဟုတ်နိုင်ငံရေးပါတီသုံးမဟုတ်လူတစ်စုကိုကိုယ်စားမပြုရဘူး။သူများကြိုးဆွဲရကတဲ့ရုပ်သေးတပ်၊ကပိုက်ဆောင်တပ်မဖြစ်ရဘူး။တရားဥပဒေအရဖွဲ့စည်းထားတဲ့အစိုးရမှန်သမျှကိုတစ္ဆာစောင့်ကြည့်တဲ့တပ်မတော်သားဖြစ်ရမယ်လို့ဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အင်္ဂလိပ်ကိုယ်စားလှယ်တို့ကန်ဒီမှာသဘောတူလိုက်တာကြောင့်ဗိုလ်နေဝင်ဦးဆောင်တဲ့တပ်မတော်ပေါ်ထွက်လာတာဖြစ်ပါတယ်။အဖြစ်မှန်ကိုမသိရင်ကိုငချင်းကိုချင်းပြီးဝလုံးကောင်းတဲ့လက်သားတဲ့အင်မတန်နိုင်ကြတဲ့ဝရပြနိုင်ငံရေးအဆင့်ကတက်နိုင်မှာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ကောင်ကင်ရဲ့မြန်မာရေးတုံးသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်။
ကြံ့ခံမှုမျိုးရေးပါတီတွေမပြီးဆုံးသေးတဲ့အကွဲပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ့ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလဲကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲပြဲကိုပါတီတွင်းကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်းတွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုင်းမှာလည်းပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းတော်ကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာစစ်ပီးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ KAO ကိုထိုးစစ်ဆင်နေတာကပြည်တွင်းစစ်ကိုဦးတည်နေကြောင်းကချင်အမျိုးသားအစည်းအရုံးကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့လေပြင်းတံတိုက်ခိုက်ခံရတဲ့ကချင်စစ်ပီးဒုက္ခသည်တွေရဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာစုံခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်တိုက်ပွဲဖြစ်ပွားရာဒေသတွေကနေရာစုံခွာလာသူတွေဟာဘူးသီးတောင်ရသေးတောင်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေကကြေးရွာတွေမှာလာရောက်ခိုလုံနေကြတာပါဒုက္ခသည်အရေးအတွက်များလာတာနဲ့အများအစားဝတ်နေရေးအတွက်အခက်အခဲကြုံနေရပြီးဒုက္ခသည်အများစုဟာတောင်ယာသမားတွေဖြစ်လို့ဆက်ပြိုးရာသီမှာနေရက်ကိုအမြန်ဆုံးမပြတ်နိုင်ဘူးဆိုရင်နောက်ဆက်တွဲပြဿနာတွေအများကြီးကြုံလာနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေကြတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဧပြီလ25ရက်နေ့ကရခိုင်ပြည်နယ်စီပင်ဝန်ကြီးဦးအောင်မင်းကိုတိုင်ဘူးတီတောင်မြို့နယ်ကဒုက္ခသည်တွေခိုလုံနေတဲ့နေရာတွေကိုသွားပြီးအကူအညီတချို့ပေးခဲ့ပေမဲ့အစိုးရအနေနဲ့ရေရှည်အတွက်ပြင်ဆင်ပေးဖို့လိုတယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ
်အန်ဒီအစိုးရတဲ့လက်ထက်မှာမြန်မာစစ်တပ်ကနေကချင်လူလိုက်ရေးတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာပြည်တွင်းစစ်ကိုပြန်လည်ဦးတည်နိုင်ကြောင်းပြည်ပအခြေစိုက်ကချင်မျိုးရာစည်းရုံး GNO ကနေဧပြီလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်အစိုးရကနေကချင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်သပြုလုပ်နေမယ်ဆိုရင် GNO ဟာကချင်ပြည်သူတွေနဲ့လက်သွဲပြီးကချင်ဒေသတွေကိုကာကွယ်မဲ့စီမံကိန်းတွေကိုအထောက်ကျိုးပန်းကောင်စည်ဖော်သွားမယ်လို့တတိပေးထားပါတယ်မြန်မာနှစ်တကူတကြံမတိုင်ခင်နဲ့တကြံပြီးတွင်မှာအစိုးရကနေ KIA ဘူဒဏ္ဍာချုပ်လိုင်စာနီတိုင်ရင်စစ်လောက်ခံရှေ့တန်းစခန်း၄ခုကိုတိုက်ခိုက်သိမ်းပတ်ခဲ့တယ်လို့ KIA တပ်မ6နယ်မြေတွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ကချင်မျိုးရာစည်းရုံး KNU ကိုပြည်ပရောက်ကချင်မျိုးရာများကနေ1999ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်
။ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းအမျိုးသားလူမျိုးရေးတပ်မတော် TNLA တို့သုံးဖွဲ့ဟာအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးရဲ့အလွတ်တဘောတွေ့ဆုံဖို့အစီအစဉ်ကိုညှင်းပယ်ခဲ့ပါတယ်။လက်ရှိအနေထားအရ NLD အစိုးရတည်ရဲ့ငြိမ်းချမ်းရေးအခြေအနေကိုမသိရသေးသလိုကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်ရှိနေသေးလို့တွေးဆဖို့ကမ်းလှမ်းချက်ကိုညှင်းပယ်ရတာဖြစ်တယ်လို့ PSLF TNLA ရဲ့နိုင်ငံခြားရေးတာဝန်ခံဘူမူတပန်လာကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့ကအခုလ26ရက်နေ့ရက်စွဲနဲ့တွေးဆမဲ့ကိစ္စနဲ့ပတ်သက်ပြီးပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးညှင်းဆိုလိုက်ပြီးအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကတော့သူ့အနေနဲ့အဆိုပါအဖွဲ့သုံးဖွဲ့နဲ့တွေးဆဖို့ကိစ္စကမ်းလှမ်းမှုမပြုလုပ်ခဲ့ဘူးလို့မီဒီယာတွေကိုပြောဆိုခဲ့ပါတယ်
Mumina Samuel Netwe, Penle Yingan and Nisa de Chiarima, Moya Tomu Mushi did it where Yeshava Mupu Mupuponi, Relu, Mumina Chile Pumu Uzit Hanagani, Tiavare, Two Rivet Pound, the Tom Billion, Chamio, Mudone, Changsu Munerima, Yi Pumu Shaba Nirava, Yeshaba Yarigo, Quincy Sibi, Maslagani Sabido, Yune Ocho Yi Mudon at Chesabi, Sangyatwa Melo, Mumina Chile did a Pumu Uzit Hana, Nunja Yimu, Umu Chiga, Piovare, Soya Teletema, Tautun Yi, Piala de Tirare. Yet the Yasi Manche, Yiswe Tarelu, Chile Pumu to the Yuzi Tanagani, Topian Tavare.
Mumbine a drinker, a chumio ovenierima, Munlu Muroye, a mat that in get a rego Tashibo, Munuto goes the rega, Jopan, some yatama, Pipare, Mumbine, Muro Pite, Monomia, Mu Owen, Waima, a yenonga, Hinda yoke, she gave me, Leshima, so opon, Bianne Takelo. Hinda yok bian tane bo joza twa me lo mun pi ne so ya phwa tyan sa ta ne tabawa pa win jin thain thain yi win ji doctor min ji win ga pyo ba de a yin so ya lat that ma ro mun pi ne mo lo myan myo awin wa awai niya ma shi de hinda yok go phyet bi hinda yok asa sun ouk pong go asa tho tha ba de da pyin mun lu myo re ni thain ne myo awin sain bo ywa awin sain bo rwe go le mun ba da ne yi da ja bo go le lo la ni ja ba de
အခုတဲ့တင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဘက်မှာဧပြီလ8ရက်ပိုင်းလောက်ကလေပြင်းတိုက်ခိုက်ခဲ့လို့ဒုက္ခသည်စခန်းတွေကနေအိမ်ကျောင်းဆောင်တွေ900ကျော်ပျက်စီးခဲ့ပြီးတော့ပြန်လည်ထူထောင်ရေးအကူအညီတွေမရသေးဘဲအခက်အခဲဖြစ်ပွားနေကြပါတယ်လေပြင်းနံခန့်နေရတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးစာမျက်စုစီးချက်ကိုနူးပန်ကနေတင်ဆက်ထားပါတယ် ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်နာအနီးမှာရှိတဲ့ကချင်ဒုက္ခသည်စခန်းရှိခုမှာဧပြီလ19ရက်နေ့ကလေပြင်းတိုက်ခိုက်ခဲ့လို့အိုးအိမ်တွေပျက်စီးကာခက်ခဲကြုံနေရတာကြောင့်အကူအညီတွေလိုအပ်နေပါတယ်လေပြင်းဒဏ်ခံခဲ့ရတဲ့စခန်းရှိခုကတော့ဖရဲ၊နေကြမ်းမတန်၆၊နေကြမ်းမတန်၈၊ဇိုင်းအောင်၊မကယံ၊ပါကြောင်၊လနတ်စု၊ပုံစစ်ပါတွေဖြစ်ပြီးပျက်စီးဆုံးရှုံးမှုတွေကမိုးကာယ
င်နဲ့ကျောင်းဆရာဆောင်တွေဖြစ်ပါတယ်အဲ့ဒီအထက်ကအင်ချီ160ကျော်နဲ့ထိခိုက်ပျက်စီးမှုအများဆုံးဖြစ်သွားတဲ့မကရံစစ်ပြေဒုက္ခတွေစခန်းမှာတော့ကုညီပေးဖို့တစုံတရာတည်ချတဲ့အဖြေမရသေးဘူးလို့မကရံစခန်းရုံးအုပ်ဥပုံတော်ကပြောပါတယ်
ကျောင်းလေးတော့ပြန်ဆောင်ပြီးတော့ရဲ့ NGO တို့ကျွန်တော်တို့တင်ပြရတာရှိတယ်အဲ KIO ဒီစီမံဒုက္ခတွေစီယုံကော်မတီပေါ့ IRCO လည်းကျွန်တော်တို့ပြောရတာရှိတယ်ဒါမဲ့ဒီအချိန်လေးတော့အဖြေတော့မရသေးဘူး
အပြည့်အစည်းအများဆုံးဖြစ်သွားတဲ့စခန်းတွေမှာမကရံအပြင်ဘုံစစ်ပါနေကြမတိုင်ရှစ်တွေလည်းဖြစ်ပါတယ်အကူအညီမရသေးတဲ့ဇန်းအောင်စစ်ပြေဒုက္ခတဲ့စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့စာတင်ကြောင်းနဲ့နေအိမ်တွေကိုကိုယ်တိုင်တတ်နိုင်တဲ့လောက်ပြန်ပြင်နေရတယ်လို့ဇန်းအောင်စခန်းက KNO အုပ်ချုပ်ရေးစတုံးမြို့နယ်အမျိုးသမီးအဖွဲ့ကော်မတီအတွင်းရေးမှူးဒေါ်ရယ်ဆိုင်းကပြောပါတယ်
တဲ့ကြောင်းနဲ့ပြည်ညာကြတော့ဒီလိုပဲမကြည့်မကြည့်မနဲ့ဒီလိုပဲထားရသေးတယ်ပြီးလို့ရှိရင်ကျောင်းတွင်းကပြည်စည်းတွေကျောင်းဝင်းခင်းရတယ်ကျွန်တော်ပြည်စည်းသွားတယ်နည်းနည်းပါးပါးလုံနိုင်တဲ့အိမ်လေးတွေကြတော့ကြာသားကြီးဝိုင်းဝန်းကူညီပြီးတော့မှလည်းအမုန်းလေးတွေပြန်ဖားချပေးမှလည်းအဲ့လိုဖြစ်သလိုလေးနေကြတယ်ခင်
လေပြင်းတန်ခံခဲ့ရတဲ့စစ်ပြေးဒုက္ခသည်များရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးကချင်လူလတ်ရေးအဖွဲ့ KNO အနေနဲ့ကတော့အတက်နိုင်ဆုံးအကူအညီပေးနိုင်ဖို့တော့စူးစမ်းနေတယ်လို့ကချင်စစ်ပြေးဒုက္ခသည်များကူညီရေးကော်မတီရဲ့အတွင်းရေးမှူးဦးစောရောကအခုလိုပြောပါတယ်
။ကျေနပ်ခံကူညီရေးအဖွဲ့အစည်းတွေရဲ့ပြည်ပဆိုင်ရာကူညီရေးအဖွဲ့အစည်းတွေရဲ့အတားအလဲအခုကူညီဖို့ဒီသိကြတဲ့ဟာတွေကိုပြန်လဲပြဆောက်ဖို့အတားအလဲပြင်ဆင်နေတဲ့ဆွေးနွေးနေတဲ့အကြောင်းပြရပါတယ်။
အစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KNA တပ်တွေရဲ့2021ခုတကြော့ပြန်တိုက်ပွဲကြောင့်ကချင်ပြည်သူတသိန်းကျော်ဟာစစ်ပြေဒုက္ခသည်စခန်းတွေမှာခိုးလုံနေရတာဖြစ်ပြီးလမ်းမဲ့စွန်လာဆိုရင်တော့9နှစ်ပြည့်တော်မှာလည်းဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရတပ်အဖွဲ့အနေနဲ့ရတရအတွင်းမှာအ धिक လူထုလိုအပ်ချက်အပေါ်အခြေခံပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်ဒီသူတွေရဲ့လက်တလောလိုအပ်ချက်ဟာရေမီအမှိုက်ပြဿနာတွေကိုအရင်ဖြေရှင်းပေးဖို့အစိုးရကိုတင်ပြခဲ့ကြပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါရရှင
်။မွန်မြင်းနယ်အစိုးရအနေနဲ့ရပောင်းတရားအတွင်းလှုပ်ဆောင်မဲ့လုပ်ငန်းနေသားနဲ့ပတ်သက်ပြီးမွန်မြင်းနယ်အစိုးရအဖွဲ့လျှက်စစ်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကအခုလိုပြောပါရတယ်
။ဒီရက်တရားလေးမှာလုပ်ရတဲ့ဟာလူလူကိုမေးစရာလည်းရှိတယ်။ကျွန်တော်ကကျွန်တော်စဉ်းစားပြီးတော့ဆောင်ရွက်နေတာလည်းရှိတယ်။
ရှိတဲ့အခါကျတော့ရတရားဘွဲမှာလူလူကတင်လာတဲ့ဟာတွေလည်းလုံလူရတဲ့ဟာတွေလုံးပါမယ်ကျွန်တော်စဉ်းစားတဲ့အားဖြင့်လည်းကျွန်တော်လုပ်ပါမယ
်။ဆိုရတဲ့အနေနဲ့ရေပောင်းတရားစီမံကိန်းကိုအကောင်အထည်ဖော်တဲ့နေရာမှာအစိုးရအချက်မှတ်ထားတဲ့အပေါ်ချီခံပြီးလှုပ်ဆောင်သွားမှာမဟုတ်ပဲလူသူလူအချက်ပေါ်ချီခံပြီးအကောင်အထည်ဖော်သွားမယ်လို့လည်းလျှက်စစ်နဲ့စက်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကအခုလိုပြောပါတယ်
။ရေတရားစီမံကိန်းဆိုတာတော့ကျွန်တော်ကတော့လက်ရှိကျွန်တော်ဟိုပါမှာကျွန်တော်လျှက်စစ်ပြီးလေကျွန်တော်ရေတရားပြင်မှာလုပ်ပေးနိုင်တဲ့ဟာတွေလုပ်ပေးဖို့အဲဒီစီမံကိန်းလေးပါတယ်ကျွန်တော်မျိုးမှာကျွန်တော်ကပေါ့ပွင့်လုပ်ပေးလို့ရတဲ့ဟာဆိုရင်ပေါ့ပွင့်လုပ်ပေးမယ်တခြားလုံးလုံလို့ရတဲ့ဝင်ထားတာတွေဟာလည်းဥပမာစီမင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေအမှိုက်ကားရိုက်ဝယ်ဖို့
ဒီသူလူသူတွေအတိတ်ရင်ဆိုင်ကြုံတွေ့နေရတဲ့ရေမီအမှိုက်ပြဿနာတွေကိုအရင်ပြေရှင်းပေးစေချင်တယ်လို့မွန်ပြည်သူလူသူတဦးဖြစ်တဲ့ဦးစီနာကအခုလိုပြောပါဗျာ။
အဲ့တော့ရပောင်းတရားကတော့မိကိစ္စရေကိစ္စကတော့အရေးကြီးလို့ပြောလို့တော့လို့လူတွေကလက်တွေ့ခံစားနေရတာအဲ့ဒီပြဿနာမိတွေမလဲလာတို့ခြေတွေမမှန်မလာတာတို့မျိုးကတော့အများဆုံးနောက်တစ်ခါရုပ်ဆိုးတာကအမှိုက်ပြဿနာ။ကြံတဲ့စီးပွားရေးတွေပါတော့နောက်တစ်ပြေးပြေးကတော့လုံသွားလို့ရတယ်လို့
လက်ရှိမှာတော့ NLD လွှတ်တော်ကိုယ်စားလှယ်တွေကတော့မြို့နယ်အလိုက်ဒေသခံပြည်သူလူထုတွေနဲ့လိုက်လံတွေ့ဆုံလျက်ရှိပြီးလူထုလူအချက်တောင်းဆိုချက်တွေကိုမေးမြန်းဆွေးနွေးနေကြပါတယ်။လူထုဘက်ကတော့အတိတ်ကနိုင်ငံသားစစ်စီရေးကပြကိစ္စ၊အိမ်သုစုစီရင်ကိစ္စ၊ရေမီလမ်းအမှိုက်ကိစ္စရများကိုဖြေရှင်းပေးဖို့ကိုယ်စားလှယ်တွေကိုတင်ပြကြတယ်လို့သိရပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာနေရစွန့်ခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။မြန်မာစစ်တပ်ကနေကချင်လူလတ်ရေးတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာဟာပြည်တွင်းစစ်ပြန်လဲဥတီနိုင်တယ်လို့ပြပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကနေထုတ်ပြန်ကြေညာခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်နှွင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးတက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြည်ညာပေးပါအောင်မယ်ရှင်။
ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထွန်းလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်မှန်ပဲဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်ကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကစစ်တပ်မျိုးတဲချောင်းနီးမှာလှေနှိမ့်မြုပ်ပြီးသေဆုံးသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုတဲ့ပေါ့ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်သံတမန်ကြီးကအဲ့လိုပြောသွားတာပါ။မြောက်ကိုရီးယားကဆန်သက်ပြစ်လွတ်လိုက်ပုံရတဲ့တာလက်ပြစ်တုံးကြီးတစ်စင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါဟာဖြင့်သတင်းပပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မောင်မမြင်ဖြစ်တဲ့တုံးကြီးပြစ်လွတ်ဆန်သက်မှုဖြစ်ပုံရပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကအာလပိုမြို့မှာဖွင့်ထားတဲ့စေယုံတစ်ခုပျက်စီးပြီးလူ၁၄ယောက်ထဲမှနေသေဆုံးသွားပါတယ်။သေဆုံးသွားသူတွေထဲတပုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာလုကန်နေတဲ့နောက်ဆုံးကြံရည်သေးတဲ့တူဦးဒီတော်ကလေးဆရာဝန်အပါအဝင်ဆရာဝန်2ဦးသေဆုံးသွားပါတယ်။အဲဒါပြင်ကလေးငယ်3ဦးလည်းသေဆုံးသွားတယ်လို့သတင်းတွေကပြောပါတယ်။ရွှေပြောင်းဒုက္ခသည်တွေပေါ်ကန့်သက်တာတွေတိုးမြင့်လှုပ်ဆောင်လာတာဟာနိုင်ငံတကာဥပဒေပေါ်ဥရောပရဲ့တန်ဋိဌာန်ကိုအနှုတ်လက္ခဏာဆောင်တက်ရောက်စေမယ်လို့ကုလသမဂ္ဂတွင်မှုချုပ်ကဩစတြီးယားအောက်လွှတ်တော်ကိုဒီကနေ့ပြောပါတယ်။ဗီယက်နမ်မျိုးလိုမှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာဩစတြီးယားတနိုင်ငံတည်းကိုထည့်သွင်းဖော်ပြပြီးတော့မစ္စတာဘန်ကီမွန်းကပြောဆိုသွားတာတော့မဟုတ်ပါဘူး။အစိုးရမှုတဲ့ပြပအဖွဲ့အစည်းတွေပေါ်စည်းကမ်းသတ်မှတ်ချက်အသစ်တွေချမှတ်ပြီးမှတ်ပုံတင်တာနဲ့အဲ့လိုအဖွဲ့တွေကိုကြီးကြပ်တဲ့ကိစ္စတွေကိုအများပြည်သူလုံခြုံရေးဆိုင်ရာအာဏာပိုင်တွေရဲ့ထိန်းချုပ်လုဆောင်မှုအမှောင်ထည့်သွင်းထားတဲ့အငင်းပွားပွဲဥပဒေတရက်ကိုတရုတ်နိုင်ငံမှာပြဋ္ဌာန်းလိုက်ပါပြီခင်ဗျာ
။ဒီကနေ့ညနှစ်ဆုံးရထားတဲ့နိုင်ငံတကာသတင်းတင်ချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.